Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် View American အတန်းကနေ2016ခုနှစ် July 23ရက်စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 25 30 50နဲ့ line meter 190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါတောသားရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုမှခွာညိုနဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့ဆန္ဒပြပွဲကြီးတစ်ခုအတွင်းအင်အားပြင်းပုံးသလုံးပောက်ကွဲခဲ့တာကြောင့်လူ62ဦးထက်မနည်းသေဆုံးပြီးတော့200ကျော်ဒဏ်ရာရသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ဂျမနီနိုင်ငံမြူနစ်မြို့ကဈေးဝယ်ဆန္ဒတစ်ခုမှာတောက်ကြနေညနေခင်းကလူအုပ်ထဲကိုတနက်နဲ့ပစ်ခဲ့တဲ့အသက် 18 နှစ်အရွယ်အီရန်နယ်ဖွားဂျမနီနိုင်ငံသားတနက်သမဟာ IS တို့နဲ့ပတ်သက်မှုမရှိဘူးလို့ရဲကပြောပါတယ်Democratic Party သမ္မတလောင်းဖြစ်နိုင်ခြေရှိတဲ့ Hillary Clinton ကဒုတိယသမ္မတဖြစ်နေသူနဲ့အတူရွေးကောက်ပွဲဝင်ဖို့ Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine ကိုရွေးချယ်လိုက်ပါတယ်ဒီလိုသတင်းတွေပြောပြမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာပြည်တွင်းစစ်တေဆုံးသက်ပြီးငြိမ်းချမ်းရေးဖြစ်ပေါ်လာဖို့နဲ့ပတ်သက်ပြီ
းတိုင်းပြည်ရဲ့တိုးတက်ရာတိုးတက်ကြောင်းပေါ့ပြည်သူလူထုနော်ကြီးပွားရာကြီးပွားကြောင်းကိုဥတည်ပြီးတော့စဉ်းစားဖို့ပဲလိုချတယ်ကြီး
ကျိုင်းတခင်ကိုတော်မိုင်းကွယ်လွန်ခြင်း52နှစ်ပြည့်ဂူဘိတ်မန်250ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ခဲ့တဲ့ဒေါ်ဒေဝီတန့်စင်ပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါအပြင်ကန်းသာကန်းကြီးကိုတိုးတက်အောင်လုပ်ဖို့လွယ်ကူမဲ့နေရာလို့ခီးသွားလုပ်ငန်းရှင်တွေကဘာကြောင့်ယူဆနေကြသလဲဆိုတော့သတင်းဆောင်ပါတစ်ပုဒ်နဲ့အတူပတ်စင်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုင်းရည်လီလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့ဆန္ဒပြပွဲကြီးတစ်ခုအတွင်းအင်အားပြင်းပုံးသလုံးပောက်ကွဲတာကြောင့်လူ62ဦးထက်မနည်းသေဆုံးပြီးတော့200ကျော်ဒဏ်ရာရသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရမိုဟာမက်အစ္စမီလ်ကာဝါဇီက VOA ကိုပြောပါရယ်တွေ့တမ်းဖို့စီစဉ်ထားတဲ့လျက်စစ်မီဂျိုတွေကိုစင်ရဲသားအများစုရှိရာနိုင်ငံအလဲပိုင်းဘမီယန်ပြည်နယ်ကနေဖြတ်ပြီးတွေ့တမ်းပေးဖို့ထောင်နဲ့ချီတဲ့ဟာဇာရစ်လူနေစုတွေကကဘူးမြို့လမ်းမတွေမှာချစ်တဲ့ဆန္ဒပြနေကြတာပါအခင်းဖြစ်တဲ့နေရာမှာဘုံဒဏ်ကြောင့်သေဆုံးသွားသူတွေရဲ့အလောင်းတွေကိုတွေ့မြင်ခဲ့ရတယ်လို့မျက်မြင်တွေနဲ့ရင်ထောက်တွေကပြောကြပါရယ်ဒီလို့ရဟာအသေးခံမုံခွဲတွေရဲ့လက်ချက်ဖြစ်ပုံရပါရယ်တိတ်ဆုံးသည့်အရေးအတွက်တိုးလာနိုင်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်ဖောက်ခွဲမှုရဲ့လက်သက်အဖြစ်ဘယ်သူကမှကြီးညာပြောဆိုရမျိုးမရှိသေးပါဘူးသမရနန်းတော်ဒါမှမဟုတ်မြို့လေကောင်ကိုဆန္ဒပြသူတွေမရောက်အောင်တားဆီးတဲ့အနေနဲ့ဆန္ဒပြဝဲမတိုင်ခင်မှာအထက်ကလမ်းမကြီးတွေကိုအာဏာပိုင်တွေကပိတ်ပစ်ထားခဲ့ပါရယ်ဒီလို့ရကြောင့်တွာလာရာရီမှာဆူဆူဝါဝါအသာအဆီးဖြစ်ပြီးတော့ဆိုင်တွင်တဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားခဲ့ရပါရယ်ဒါအပြင်တိုက်ခိုက်နေတဲ့နေရာမှာထိခိုက်ဒဏ်ရာရသူတွေကိုကူညီဖို့ကယ်ဆယ်ရေးလှုပ်သားတွေရောက်မသွားနိုင်ခဲ့ကြပါဘူး။ဒီဖြစ်ရဟာအချမ်းဖက်ဝါဒီတွေနဲ့အခွင့်အရေးသမားတွေရဲ့လက်ချဲဆိုပြီးတော့သမရအာရှပ်ဂန်နီကပြစ်တင်ရှုံချလိုက်တယ်လို့ဆန္ဒပြသူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့အစိုးရကလှုပ်ဆောင်ခဲ့တယ်လို့ပြောပါရယ်။ဒီပုံခွဲမှုဟာသူတွေရဲ့လုပ်ရမဟုတ်ဘူးဆိုပြီးတော့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါရယ်ရှင်။
Democratic Party ကိုစားပြုသမ္မတလောင်းဖြစ်လာရမယ့် Hillary Clinton ကသူနဲ့တွဲပြီးရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းဖြစ် Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine ကိုရွေးလိုက်ပါတယ်။ Virginia ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Tim Kaine ကပြင်းစရာကောင်းသူတဦးအဖြစ်သူ့ကိုယ်သူပုံဖော်ပြောဆိုပေမဲ့ Mrs. Clinton ကတော့သူ့အတွက်အရာကပြဿနာမရှိဘူးလို့ဆိုပါတယ်။သူဟာအလဲအလတ်သဘောထားရှိသူတဦးဖြစ်တာကြောင့်လဲ Donald Trump ကိုမကြိုက်တဲ့မဲဆန္ဒရှင်တွေ Mrs. Clinton ကိုမဲပေးဖို့အခက်တွေ့နေတဲ့မဲဆန္ဒရှင်တွေကိုစီရင်နိုင်မဲ့အလားအလာရှိပါတယ်။သူဟာဘယ်ရွေးကောက်ပွဲကိုမှမရှုံးဘူးတဲ့အကြောင်းကမ္ဘာအဆင့်တန်းမီမြို့တော်ဝင်အုပ်ချုပ်ရေးမှူးအထက်လွှတ်တော်အမတ်ဖြစ်ပြီးသူတည်ဘူးသမျှအထက်လွှတ်တော်အမတ်တွေထဲမှာလေးစားစရာအကောင်းဆုံးသူတဦးဖြစ်တဲ့အကြောင်း Mrs. Clinton က CBS သတင်းဌာနကိုပြောပါရတယ်။ဒုတိယသမ္မတလောင်းဖြစ်ရွေးချယ်ခံရတဲ့အပေါ်ဂုဏ်ယူတဲ့အကြောင်း Tim Kaine က Twitter မှာရေးပါတယ်။အသက်58နှစ်အရွယ် Kaine ဟာမနီဆိုတာပြည်နယ်မှာမွေးဖွားသူဖြစ်ပြီး Harvard တက္ကသိုလ်ကနေရှေ့နေဘွဲ့ရထားတဲ့သူပါ။သမ္မတ Barack Obama ကလည်း Harvard တက္ကသိုလ်ထက်တဦးဖြစ်ပါတယ်။ဒါပေမဲ့လည်း Kaine က Harvard ကနေတနှစ်နားပြီးကက်သလစ်ခရီးယန်သာသနာပြုနဲ့ဆရာတဦးအဖြစ်ဟွန်ဒူရက်စ်နိုင်ငံမှာသွားရောက်အလုပ်လုပ်ကင်ခဲ့ပါတယ်
။ဂျာမနီနိုင်ငံမြူနစ်မြို့ကဈေးဝယ်ဆန္ဒတစ်ခုမှာတောက်ကြနေညနေခင်းကလူအုပ်ထဲကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့အသက်18နှစ်အရွယ်အီရန်နယ်ဖွားဂျာမနီနိုင်ငံသားတနက်သမားဟာသူကိုယ်တော်လှုပ်ရှားခဲ့သူဖြစ်ပြီး IS တို့နဲ့ဆက်ဆံမှုမရှိဘူးလို့ဂျာမနီနိုင်ငံ Bavarian ဒေသရဲအရာရှိကစနေနေ့မနက်ပိုင်းမှာပြောပါရယ်။တနက်သမားရဲ့နေအိမ်ကိုဝင်ရောက်ရှာဖွေရမှာအကြမ်းဖက်ဝါဒနဲ့ဆက်ဆံနေတာမျိုးမတွေ့ရဘူးလို့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့လည်းကိုယ်စိတ်ထဲကအမျက်တော်သားចောင်းသားတွေဘာကြောင့်လူသက်တယ်လဲလို့အဓိပ္ပာယ်ရတဲ့ Rampage on your mind Rampage on my mind why students kill Suresa Ugo သူ့အခန်းမှာတွေ့ရတာထောက်ပြပြီးတော့ဒီတိုက်ခိုက်မှုဟာတာမန်ဗျမ်းမာတာပြစ်ခတ်မှုတစ်ခုဖြစ်တယ်လို့ယူဆကြပါတယ်။တနတ်သမားကိုမြို့နစ်မြို့မှာမွေးဖွားခဲ့တာဖြစ်ပြီးစိတ်ရောဂါဝေဒနာနဲ့ဆေးကုသမှုခံယူရတဲ့သူဖြစ်ပါတယ်။တနတ်သမားဟာစိတ်ဖောက်ပြန်နေသူဖြစ်မယ်လို့ထင်မြင်ထားကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။အခြေအနေတွေရွတ်ရွတ်တဲဖြစ်နေချိန်မှာပဲတနတ်သမားကကိုယ်ခေါင်းကိုတနတ်နဲ့ပြစ်ပြီးတော့တတ်သေးသွားတယ်လို့စနေနေ့မနေ့အစွဲပိုင်းမှာမြို့နစ်မြို့ရဲတပ်ဖွဲ့အကြီးအကဲ Habaras Andre ကပြောပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်ရသလဲဆိုတာကိုတော့ပြောမသွားပါဘူး။မြို့နစ်မြို့တိုက်ခိုက်မှုအတွင်းလူ၉ဦးအပါအဝင်တနတ်သမားလည်းတေဆုံးသွားသလိုတခြားလူ၁၆ဦးထဏ်ရာရပြီး၃ဦးကတော့အဆိုးရင်ရတဲ့အခြေအနေမှာရှိနေတာပါ။ထဏ်ရာရသွားသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။ဒါဟာအနောက်ဥရောပမှာရှိရတဲ့အတွင်းအရက်သားတွေကိုတတိယအကြိမ်မြောက်ကြီးမားတဲ့တိုက်ခိုက်မှုဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကလည်းစနေနေ့နောက်ပိုင်းဘာလင်မြို့မှာလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူထားပါတယ်။တောက်ညာနေညနေခင်းကတတ်မှတ်ထားတဲ့အရေးပေါ်အခြေအနေကိုရုတ်သိမ်းလိုက်ပြီးလို့ရက်သက်ဖွဲ့အကြီးအကဲကပြောပါတယ်ရှင်။
တူရကီသမ္မတဒေယစ်အာရိုဝန်ကပုဂ္ဂလိကကြောင်ပေါင်း1000ကျော်ကိုပိတ်ဖို့အမိန့်ထုတ်ခဲ့ပြီးနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်3လကြေညာခဲ့တဲ့အချိန်ကစလို့ထုတ်ပြန်ခဲ့တဲ့ဒီတန်တရားရှိသူတွေကိုတရားစွဲဆိုခြင်းမရှိဘဲဖမ်းဆီးချုပ်နှောင်ခွင့်ကိုလည်းတက်တန်းထပ်တိုးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းစာအနာဒိုလူမှစနေနေ့ကဖော်ပြထားပါတယ်။သမ္မတအာဒိုဝန်လက်မှတ်နဲ့ပထမဆုံးထုတ်ပြန်တဲ့အဲ့ဒီအမိန့်မှာပုဂ္ဂလိကကြောင်ပေါင်း1043ကျောင်းလူမှုကယ်ဆယ်ရေးအသင်းအဖွဲ့အစည်းပေါင်း1299ခုနဲ့စီးပွားရေးလုပ်ငန်းအဖွဲ့အစည်းပေါင်း19ခုတက္ကသိုလ်15ခုနဲ့ဆေးဘက်ဆိုင်ရာတက္ကသိုလ်35ခုတို့ကိုပိတ်လိုက်ကြောင်းဖော်ပြခဲ့တာပါ။ဒီအဖွဲ့အစည်းအလုံးဟာအမေရိကန်မှနေထိုင်တဲ့ဘာသာရေးခေါင်းဆောင်ဟောင်းဖတူလာဂူလန်နဲ့ဆက်ဆက်မှုရှိတယ်လို့တန်တရားရှိထားပြီးမအောင်မြင်တဲ့အာဏာသိမ်းမှုနောက်ွယ်မှာဂူလန်ပါဝင်ပတ်သက်နေတယ်လို့သမ္မတအာရူဝန်ကစွပ်စွဲထားတာလည်းဖြစ်ပါတယ်
ဗီယအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအင်မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောင်တရုတ်ပင်လယ်အတွင်းနှင်းမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတွေကြားအငင်းပွားမှုဖြစ်ရှင်ရေးခုံသမားတိအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပေမဲ့အမေရိကန်စစ်တပ်ဖက်ကတရုတ်စစ်တပ်နဲ့ပုံမနီကတ်စွာဆက်ဆံနေပါတယ်။ဟာဝိုင်ကြီးကအမေရိကန်ဦးဆောင်တဲ့ RIMPAC စီရေးလေ့ကျင့်မှုကိုတရုတ်တပ်ကဆက်လက်ပူးတွဲလေ့ကျင့်နေချိန်မှာပဲအမေရိကန်ရေတပ်စစ်စင်ရေးအကြီးအကဲရေတပ်ဗိုလ်ချုပ်ကြီး John Richard ကတရုတ်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကတွားရောက်လဲပတ်ခဲ့ပါတယ်။ကမ္ဘာလုံခြုံရေးကိုဆက်လက်ထိန်းသိမ်းတဲ့လုပ်ငန်းရပ်တွေမှာတရုတ်နိုင်ငံကိုမိတ်ဖက်နိုင်ငံအဖြစ်အမေရိကန်ဖက်ကဆက်လက်မှတ်ယူထားဖြစ်တယ်လို့ Pepcom ရဲ့ပူးတွဲစုံစမ်းထောက်လှမ်းရေးဌာနညွန်ကြားရေးမှူးဟောင်း Kirk Schuster က VOA ကိုပြောပါရယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့လှုပ်ဆောင်ချက်တွေအပေါ်အမေရိကန်ဘက်ကသဘောမကျပေမဲ့တရုတ်တို့ဘက်ကလှုပ်ပြီးသားကိစ္စတွေပြန်ပြင်လို့မရတဲ့အလို့မဟုတ်ပါဘူး။တရုတ်ကိုမိတ်ဖက်နိုင်ငံအဖြစ်အမေရိကန်တို့ကဆက်လက်သတ်မှတ်ထားသလိုခြုံပြောရရင်တော့အမေရိကန်ဟာတရုတ်ရဲ့ရန်သူမဟုတ်ဘူးဆိုတာတရုတ်တို့အတွက်သတင်းစကားပါပဲလို့ Schuster ကပြောပါရယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကလေကြောင်းရန်ကာကွယ်ရေးသတ်မှတ်စုံကိုထားရှိမယ်ဆိုတော့တရုတ်ဘက်ကလက်ခံနိုင်စရာမရှိတဲ့အလို့ရမျိုးတွေလှုပ်လာမယ်ဆိုရင်တော့အမေရိကန်တရုတ်စစ်ဘက်အချင်းချင်းဆက်ဆံရေးတွေအပြောင်းအလဲကြီးကြီးမားမားဖြစ်သွားနိုင်တယ်လို့လည်း Schuster ကထင်မြင်ယူဆနေတာပါ။2020မှာလေကြောင်းရန်ကာကွယ်ရေးသတ်မှတ်စုံထားရှိမယ်ဆိုတဲ့ကြေညာချက်မျိုးအပါအဝင်ပြန်ပြင်လို့မရနိုင်တဲ့အပြုအမူတွေဆိုပြီးအမေရိကန်တို့ကယူဆထားတဲ့အလို့ရတွေကိုတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကလှုပ်ဆောင်လာနိုင်တယ်ဆိုပြီးတော့လည်းလေလာသုံးသပ်သူတချို့ကစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်
။ထိုင်ဝမ်သမ္မတဆိုင်အန်ဝမ်ကထိုင်ဝမ်နဲ့တရုတ်ပြည်မှာကြီးရဲ့ဆက်ဆံရေးထိုင်ဝမ်လွတ်လပ်ရေးအမေရိကန်ထိုင်ဝမ်ဆက်ဆံရေးနဲ့တောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့နိုင်ငံတရားရုံးကဆုံးဖြတ်ချက်ကိုထိုင်ဝမ်ဘာကြောင့်ပယ်ချလိုက်တယ်လဲဆိုတဲ့အကြောင်းရင်းတွေကိုပြောခဲ့ပါတယ်။သမ္မတတာဝန်ယူချိန်ကစလို့ပထမဆုံးပေးတဲ့တယောက်ချင်းတွေ့ဆုံမေးမြန်းချက်တစ်ခုမှာ Mrs. ဆိုင်ကထိုင်ဝမ်ဟာခေါင်းဆောင်သူကပြည်သူလူထုရဲ့စံနာကိုလိုက်နာဖြည့်ဆည်းပေးတဲ့ဒီမိုကရေစီနှိကျလူမှုဝင်ကျင်ဖြစ်တာကိုသမ္မတရှီကသဘောပေါက်နားလည်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်။ထိုင်ဝမ်မှာပထမဆုံးမျိုးသမီးသမ္မတဖြစ်တဲ့ဆိုင်ကသူရဲ့သမရကျန်းသစ္စာကျင်းစုပွဲမှာတရုတ်နဲ့ထိုင်ဝမ်ကြားကကွာဟမှုကိုပိုပြီးနှိစက်လာအောင်စ조사ခဲ့တဲ့အကြောင်းနဲ့တရုတ်ဘက်ကလည်းသူ့ရဲ့ကြိုးပမ်းအားထုတ်မှုကိုအတိမတ်ပြုပေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှနောက်သမရဟာ Republican Party ဘက်က Donald Trump ပဲဖြစ်ဖြစ် Democratic Party ဘက်က Hillary Clinton ပဲဖြစ်ဖြစ်ထိုင်ဝမ်နဲ့အပြန်အလှန်ဆက်ဆံရေးပိုပြီးနှိကပ်လာဖို့မျှော်လင့်ကြောင်းကိုလည်းပြောသွားပါတယ်။
ဒီသတင်းပတ်ကုံလာအိုစ်နိုင်ငံမှာကျင်းပမဲ့46ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမတိုင်ခင်လာအိုစ်နိုင်ငံမြို့တော်ဗီယန်တိုင်းမြို့ကိုမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်အပါအဝင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကနိုင်ငံခြားရေးဝန်ကြီးတွေအမေရိကန်နဲ့တရုတ်ကကိုယ်စားလှယ်တွေရောက်ရှိလာကြပါပြီ။အစည်းအဝေးမှာတောင်တရုတ်ပင်လယ်ရေးအပါအဝင်အခြေအနေတင်းမာနေတဲ့ကိုရီးယားကျွန်းဆွယ်အရေးဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကတရုတ်နိုင်ငံကိုဆန့်ကျင်တဲ့တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအရေးမှာပါဝင်ပတ်သက်နေတာဖြစ်ပါတယ်။ရေပြင်နယ်နယ်မြေအလုံးနီးပါးကိုသူပိုင်တယ်လို့တရုတ်တို့ကပြောနေပေမဲ့လို့နိုင်ငံတွေကြားအငင်းပွားမှုဖြစ်ရှင်ရဲ့ခုံသမားတွေအဖွဲ့ကဒီလအစောပိုင်းမှာပဲအဲ့ဒီပြောဆိုချက်ကိုပယ်ချလိုက်တာပါ။တောင်တရုတ်ပင်လယ်အရေးပါဝင်တဲ့တခြားနိုင်ငံတွေကိုအမေရိကန်ကအားပေးအားမြောက်လုပ်နေတယ်ဆိုပြီးတော့တရုတ်နိုင်ငံကဆွဆွဲပါတယ်။လှတ်တလို့အခြေအနေတွေကြောင့် ASEAN Regional Forum ARF မှာအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြောက်ကိုရီးယားနိုင်ငံဟာပုံမှန်အားဖြင့်အစည်းအဝေးတွေတက်လို့မရှိပေမဲ့လို့ဒီနှစ်မှာသူ့ရဲ့နိုင်ငံခြားဝန်ကြီးကိုနိုင်ငံခြားရေးဝန်ကြီးကိုဆေးလို့ပါတယ်ရှင်။
ခရီးသည်29ဦးလိုက်ပါသွားတဲ့အိန္ဒိယလေတက်လေယာဉ်တစ်စင်းဟာဘင်္ဂလားပင်လယ်အော်တွေကကျွန်းတကျွန်းမှာဆင်းသက်ရမှာဖြစ်ပေမဲ့ပျောက်နေတာ24နာရီကျော်နေပါပြီ။လိုက်ပါသွားသူတွေတဲက8ဦးဟာအရက်သားတွေဖြစ်ကြပါတယ်။လေယာဉ်ပျောက်ကိုရှာဖွေဖို့အနည်းဆုံးသင်္ဘော12စင်းနဲ့တခြားရေယာဉ်တွေကိုဘင်္ဂလားပင်လယ်အော်မှာတက်ဖြန့်ချထားပါတယ်။ AN32 အမျိုးအစားလေယာဉ်ဟာတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ချက်နိုင်ကနေဒေသစံတော်ချိန်တောက်ကြနေမနေ့8နာရီကစတင်ထွက်ခွာသွားခဲ့ပြီးနောက်3နာရီကြာမှ Blair လေစိတ်ကိုဆင်းသက်ရမှာပါ။လေယာဉ်တက်သွားပြီး15မိနစ်ဝန်းကျင်မှာလေယာဉ်မှူးနဲ့နောက်ဆုံးဆက်သွယ်ရခဲ့တဲ့အကြောင်းအာနာပိုင်တွေကပြောပါတယ်။လေရင်ပြောက်ဆုံးချိန်မှာရာသီဥတုအခြေအနေကောင်းမကောင်းဆိုတာမသိရပေမဲ့အဲ့ဒီအချိန်ကတော့အရှေ့တောင်အာရှဒေသတွေမှာလေပြင်းကြတာနဲ့အပြင်းမုန်တိုင်းတွေတိုက်ခတ်လေရှိတဲ့မုတ်တုံရာသီဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညူတို့ချင်ညာပြီးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်းပါးတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာငြိမ်းချမ်းရေးပြီးသူကကြီးဆရာကြီးသခင်ကိုရောင်မိုင်းလူလာတောင်းတခဲ့တဲ့စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုအယတအစိုးရလက်ထက်မှာလက်တွေ့အကောင်အထည်ဖော်ဆောင်နိုင်စေခြင်းနဲ့လို့ဆရာကြီးသခင်ကိုရောင်မိုင်းကိုလေးစားသူတွေကပြောလိုက်ပါတယ်။ဆရာကြီးသခင်ကိုရောင်မိုင်းကွယ်လွန်ခြင်း52နှစ်မြောက်နဲ့သခင်ကိုရောင်မိုင်းဂူဘိမှန်150ပြည့်အထိမ်းအခမ်းအနားကိုသခင်ကိုရမိုင်းဂူဘိတ်မှန်မှာ300တိုက်ဂုံပြုတ်ကျင်းပချိန်ညဉ့်ညိုင်းစကားတွေညဉ့်ညိုင်းကြပြားတွေတဝန်လာတွေဖတ်ကြားပြီးတိုက်တွန်းပြောဆိုလိုက်ကြတာပါ။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ပါတယ်။မြမပြည်ငိမ့်ညံ့ရေးကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မယ်ဆိုတဲ့သမရဦးထင်ကျော်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရိုင်း27ရာစုပင်လုံးပြည်ထောင်စုငိမ့်ညံ့ရေးညီလာခံကျင်းပနိုင်ရေးပြင်ဆင်နေချိန်မှာပဲငိမ့်ညံ့ရေးလိုလားသူငိမ့်ညံ့ရေးဘီတုကာကြီးဆရာကြီးသခင်ကိုရောင်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ငိမ့်ညံ့ရေးကိုဖော်ဆောင်နိုင်ပါစေကြောင်းဆရာကြီးသခင်ကိုရောင်မိုင်းကွယ်လွန်ခြင်း52နှစ်မြောက်နဲ့သခင်ကိုရောင်မိုင်းဂူဘိတ်မှန်150ပြည့်အထိမ်းအမှတ်အခမ်းအနားမှာငိမ့်ညံ့ရေးလိုလားသူတွေကတောင်းဆိုလိုက်ကြပါတယ်မြမပြည်မာပြည်တွင်းစစ်မီငိမ့်မီသခင်ကိုရောင်မိုင်းမြင်ကျင်ခဲ့တဲ့ငိမ့်ညံရေးကိုအမြန်ဆုံးရစေချင်ပါတယ်လို့ဆရာကြီးသခင်ကိုရောင်မိုင်းငိမ့်ညံရေးကိုရဲ့အဖွဲ့နဲ့ဆရာကြီးသခင်ကိုရောင်မိုင်းဂူဘိတ်မန်ဆောက်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ
်ဆရာကြီးကဒါအလုံးပြီးကြတဲ့အတိုင်းပဲတိုင်းပြည်လွတ်လပ်ရေးရအောင်လို့ဆောင်ရွက်ခဲ့တယ်တိုင်းပြည်လွတ်လပ်ရေးရပြီးလို့ဒီလိုစစ်ကြီးဖြစ်တော့လဲဒါပြည်တွင်းငိမ့်ချမ်းရေးကမ္ဘာငိမ့်ချမ်းရေးကိုသူတောက်လျှောက်ဆောင်ရွက်ခဲ့တာပါငိမ့်ချမ်းရေးဆောင်ရွက်ခဲ့တဲ့ဆရာကြီးရဲ့အယူဆတွေကဒီနေ့အထိတိုင်းပြည်အတွက်လိုအပ်နေစေလို့ကျွန်တော်တို့ခံယူထားပါတယ်ဆရာကြီးကိုတော့မှရဲ့သူမနာကိုမနာနည်းနဲ့နိုင်ငံရေးရစပွဲဝိုင်းမှာသစ်ဆုံဆွေးနွေးအဖြစ်ရှာရေးဆိုတာဆရာကြီးကဒန်းသူရေးလွတ်လပ်ရေးတရားမျှတမှုနဲ့ကိုယ့်ကျမကိုဖန်ကြီးစတဲ့အချက်တွေကိုအခြေခံပြီးတော့နိုင်ငံရေးစပွဲဝိုင်းမှာဆွေးနွေးခြင်းအဖြစ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုရရှိမယ်လို့ဆရာကြီးကငြိမ်းချမ်းရေးတရားပွဲတွေမှာဟောခဲ့တာပါအဲ့ဒီဆရာကြီးရဲ့အယူအဆကိုဒီနေ့ပြည်လူလူကြားထဲမှာကြည်ကြဲတက်မြက်ကျွန်တော်တို့ရှိစေချင်ပါတယ်ဒီနေ့ဆိုလို့ရှိရင်လည်းတိုင်းပြည်အတွက်အရေးကြီးအခြေအနေကတော့ငြိမ်းချမ်းရေးရရှိလို့ဖြစ်ပါတယ်ပြည်ရင်းစစ်ရစဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအဲ့နှစ်ဆင့်အဲ့ဒါမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်လို့ရမှာပါတိုင်းပြည်အတွက်ငြိမ်းချမ်းရေးအခြေအနေတွေကိုတစုံတရာထောက်ကူဖြစ်နိုင်အောင်ကျွန်တော်တို့စပီးကားတစ်ဆင့်နောက်ကျွန်တော်တို့နိုင်ငံရေးအင်အားစုတွေကတစ်ဆင့်ငြိမ်းချမ်းရေးအတန်ကျေးဇူးတင်ပြန်ဖြစ်စေချင်ပါတယ်ဒါကြောင့်မို့ဆရာကြီးကွယ်လွန်ခြင်း52နှစ်မြောက်နဲ့ဂရိတ်မှ150မြောက်အထိမ်းအမှတ်အခမ်းအနားကိုကျွန်တော်တို့ကျင်းပခဲ့တာဖြစ်ပါတယ်
ဆရာသခင်ကိုရောမိုင်းဥဆောင်ဖော်ဆောင်ခဲ့တဲ့မြမပြည်ငြိမ်းချမ်းရေးကိုအစိုးရတက်မတော်ယနေ့ခေတ်လူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေကအားလုံးစုပေါင်းပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရအောင်ဝိုင်းဝန်းဆောင်ရွက်ကြစီလိုချောင်ကိုလည်းကိုရောမိုင်းအမတ်တရအခမ်းအနားကိုတက်ရောက်ခဲ့တဲ့ဆရာသခင်ကိုရောမိုင်းကိုလေးစားတန်ဖိုးထားသူတူဖြစ်တဲ့ဒေါ်ဒေဝီတန့်စင်ကလည်းပြောပါတယ
်ဆရာကြီးတို့ကလည်းဒီကိုအချင်းချင်းဖြစ်တဲ့ပရိပက္ခပေါ့နော်သဘောထားကွဲလွဲမှုတွေအမြင်မတူမှုတွေကိုဆရာကြီးကဂျားထဲကနေပြီးတော့ဝင်ပြီးတော့နော်ညှိနှိုင်းဆွေးနွေးပေးခဲ့တာနော်ဒါပေမဲ့ဆရာကြီးငိမ့်ချမ်းကြီးကိုမြင်ကျင်တယ်လို့ပြောပေမဲ့သူမမြင်သွားဘူးလေနော်အဲ့တော့ဒေါ်လေးတို့ကဒါကိုဒေါ်စုတယောက်တည်းပေါ်မှာလည်းမတည်ဘူးဖွဲ့တစ်ဖွဲ့တည်းအပေါ်မှာလည်းမတည်ဘူးအားလုံးပြည်တော်စုဆိုတဲ့အတိုင်းပေါ့ဒီတိုင်းရင်းသားအားလုံးနေနော်လက်နက်ကင်အဖွဲ့အစည်းတွေရောဆိုရနဲ့အရင်ဆိုရနဲ့နားလည်မှုယူပြီးတော့ဆွေးနွေးထားတဲ့အဖွဲ့အစည်းတွေရောနော်နောက်ထပ်ပါလာမဲ့အဖွဲ့တွေရောပေါ့နော်အကုန်လုံးအဓိကတော့ဘာလဲဆိုတော့ပေါ့တိုင်းပြည်ရဲ့တိုးတက်ရာတိုးတက်ကြောင်ပေါ့ပြည်သူလူထုเนาะကြီးပွားရာကြီးပွားကြောင်ကိုဥတီပြီးတော့စဉ်းစားဖို့ပဲလိုချင်တယ်လေဥတီချက်ပန်းတိုင်ဟာတိုင်းပြည်နဲ့လူမျိုးစုထားလိုက်လို့ရှိရင်ဒီပြည်တော်စုရဲ့အနှစ်တရားဟာတော်လေးတို့ငြိမ်းချမ်းချမ်းနဲ့ဖော်ဆောင်လို့ရမယ်လို့တော်လေးတို့မြင်ပါတယ်เนาะ
မြမစာပေမြမယဉ်ကျေးမှုနဲ့မြမပြည်လွတ်လပ်ရေးငြိမ်းချမ်းရေးကိုဖော်ဆောင်ခဲ့တဲ့ငြိမ်းချမ်းရေးပြည်သူကားကြီးဆရာကြီးသခင်ကိုရောမိုက်ကွယ်လွန်ခြင်း52နှစ်မြောက်နဲ့ဂူဘိတ်မှန်နှစ်50ပြည့်အထိမ်းအမှတ်အခမ်းအနားကိုဆရာကြီးသခင်ကိုရောမိုက်ရဲ့မိသားစုဝင်တွေလေးစားချစ်မြတ်နိုးသူဒီမိုကရေစီအင်အားစုတွေစာပေအမှုပညာရှင်တွေကစုပေါင်းပြီးတော့2016ခုနှစ်ဇူလိုင်လ22ရက်နေ့ကနေစလို့ဇူလိုင်လ23ရက်နေ့ဒီကနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့တဲ့အစီအစဉ်တွေနဲ့အခမ်းအနားကျင်းပရတဲ့ရည်ရွယ်ချက်ကိုလေဥထုံဝင်းငိမ့်ကအခုလိုရှင်းပြပါတယ
်ဆရာကြီးတကင်ကိုရောမိုင်းဂွေးမှန်ထိမ့်သိမ်းဆောက်ဆောက်ရေးအဖွဲ့ရဲ့နောက်ဆရာကြီးတကင်ကိုရောမိုင်းငိမ့်ချမ်းရေးကွန်ရက်ရဲ့နောက်မိသားစုဝင်တွေရဲ့ပူးပေါင်းပြီးတော့ဒီပွဲကိုကျင်းပခဲ့တာဖြစ်ပါတယ်၃ရက်ကျင်းပတာပေါ့နော်ပထမရက်မှာငိမ့်ချမ်းရေးကဗျာရုပ်ပွဲလုပ်ခဲ့ပါတယ်ဒုတိယရက်မှာတော့ငိမ့်ချမ်းရေးစာရန်ဖတ်ပွဲပေါ့နော်ဆရာကြီးကွန်ရက်ဒီနေ့မနေ့ကတော့အဲစုအဒီဒီယာပုံကိုဆရာကြီးကိုအထိမ့်မှတ်တာကာရဝပြုအမှန်စကားပြောကြတာပေါ့နော
်ဆရာကြီးသခင်ကိုရောမိုင်းရဲ့အထိမ့်မှတ်နေအခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးတိုင်းရင်းသားပါတီကခေါင်းဆောင်တွေနိုင်ငံရေးပါတီတွေဒီမိုကရေစီနိုင်ငံရေးအင်အားစုတွေ84 85 86နိုင်ငံရေးအင်အားစုတွေဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကကျောင်းသားခေါင်းဆောင်တွေနဲ့သခင်ကိုရောမိုင်းကိုချစ်မြတ်လို့လေးစားသူတွေကငြိမ်းချမ်းရေးကြပါတွေရွတ်ဆိုကြငြိမ်းချမ်းရေးစာရန်တွေဖတ်ကြားကြပြီးအလေးအနက်ကာရဝပြုခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာနိုင်ငံခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့သတင်းလောက်တစ်ခုကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းတိုးမြှင့်ဖို့ခီးစဉ်အသစ်တွေဖော်ဆောင်မယ်ဆိုရင်ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့ကကန်းသာကန်းကြီးဟာတိုးတက်အောင်လုပ်ဖို့လွယ်ကူမဲ့နေရာတစ်ခုဆိုပြီးခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်အစိုးရဘက်ကထပ်ပြီးဖြည့်ဆည်းပံ့ပိုးပေးမယ်ဆိုရင်အလုပ်ကိုင်အခွင့်အလမ်းတွေဖန်တီးဖို့အခွင့်အရေးတစ်ခုလို့လည်းပြောနေကြပါတယ်မြန်မာခသတင်းမီဒီယာကကိုကောင်းမြတ်ဖြူကသတင်းပေးပို့ထားပါတယ်ခင်ဗျာ
မိကိုတိတ်ဆက်ယုံကြည်လို့တင်စားခေါ်ပေါ်ကြတဲ့ခီးသွွားလုပ်ငန်းတိုးတက်ဖို့ဆိုရင်တော့အစိုးရအနေနဲ့ခီးစဉ်အသစ်တွေအပန်းဖြစ်နေရာအသစ်တွေဖော်ဆောင်တင်တယ်လို့ခီးသွွားလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်နပ်ပလီကန်းချင်တဲ့အပိုင်းကန်းချင်အသစ်တစ်ခုဖော်ဆောင်ဖို့လည်းလှုပ်ဆောင်နေတဲ့သူတွေရှိနေပါတယ်အဲဒီနေရာကတော့ရခိုင်ပြည်နယ်တောင်ပိုင်းဂွားမြုံမှာရှိတဲ့ကန်းတာယာကန်းချင်ပဲဖြစ်ပါတယ်ရှိုးရတုတက်မတော်တွေကိုဂုဏ်ပြုတဲ့အနေနဲ့အဲဒီကန်းချင်ကိုတက်မတော်ဆိုရလက်ထက်1995ခုနှစ်မှာပြုတ်ပြင်ဖွင့်လှစ်ခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး။ဒါပေမဲ့အခုနှစ်ပိုင်းမှာတော့ကန်တာယာကိုပြည်ရင်းကဧည့်သည်တချို့တွားရောက်လည်ပတ်နေပြီးအပန်းပြေကန်းချင်အင်ကာရဲနဲ့ညီအောင်အနေငယ်ပြုတ်ပြင်လိုက်မယ်ဆိုရင်တော့ငပ်ပလီလိုမျိုးဧည့်သည်တွေလာနိုင်မယ်လို့လဲ။ဟော်တနစ်ကီးသွားညွှန်ကြားမှုဦးစီးဌာနကဦးဝင်းမောင်မောင်ကအခုလိုပြောပါတယ်
။ဟိုခီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက် infrastructure ကဟိုတချို့ဟာလည်းရှေ့ပြည့်စုံပြီးသားဖြစ်နေတယ်တချို့ဟာလည်းလုံမယ်ဆိုရင်လည်းလွယ်လွယ်ကူကူနဲ့လုပ်လို့ရတဲ့နေရာမျိုးဖြစ်တယ်ဥပမာကျွန်တော်တို့ဆယ်ဆိုလို့ရှိရင်အမှကန်တာရမှာဆယ်ရှိပြီးသားဖြစ်တယ်ဒီဆယ်ဆိုလို့ရှိရင်ဒါလုံလောက်တဲ့အနေထားရေချိုလုံလောက်တဲ့အနေထားမျိုးဖြစ်တယ်နောက်လမ်းမဆက်သွယ်ရေးနေရာလည်းဒါလုံခဲ့တဲ့ကျွန်တော်တို့ဒီရခိုင်ပြည်နယ်ကိုစားရောက်ခါစားလုံခဲ့တဲ့၄-၅နှစ်နဲ့ကိုမတူတော့ဘူးမတူတော့ဘဲနေချင်းဟိုရောက်တဲ့နေရာရောက်တဲ့အခြေအနေမျိုးလည်းဖြစ်လာပြီဒါလမ်းမဆက်သွယ်ရေးနေနဲ့ဆိုလို့ရှိရင်နောက်တစ်ခုကကျွန်တော်တို့ဒီဆက်သွယ်ရေးဆိုလို့ရှိရင်လည်းဂွားတီမှာကျွန်တော်တို့အော်တိုဖုန်းတွေရနေတာဖြစ်တဲ့အတွက်ဒီခီးသွွားတဲ့ WiFi ဝင်ဆောင်မှုပြီးတာဖြစ်ဖြစ် Internet ဝင်ဆောင်မှုပြီးတာဖြစ်ဖြစ်ဒါတွေအတွက်ဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်10မိုင်ကျော်ကျော်လောက်ဒါ line တိဆောက်လာလို့ရှိရင်ဒါအဆင်ပြေသွားမှာဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ဒီ infrastructure ထဲမှာဘာပါသေးလဲဆိုတော့ဒီမီးရဖို့ဆိုလို့ရှိရင်လည်းဒါ10မိုင်ကျော်ကျော်လေးပဲကျွန်တော်တို့ဒါအခွဲရုံဒါမှမဟုတ်ရှင်လည်းဒီ transformer ထိုင်ပြီးတော့ hotel တွေကိုပြီးနိုင်မယ်ဆိုတော့ဒါဟို infrastructure အနေနဲ့တချို့ဟာတွေကပြည့်စုံပြီဒါတချို့ဟာတွေလောက်ရင်လည်းလွယ်ကူတဲ့အနေထားရောက်နေပါပြီ
အခုချိန်မှာတော့ကန်းချိန်မှာ hotel စုံဆောက်လောက်ခွင့်မရသေးပေမဲ့ တမတ်ချက်နဲ့ညီမယ်ဆိုရင်တော့ဟိုတယ်ဆောက်လုပ်ခွင့်ပေးတယ်လို့တံတွဲမျိုးတာဝန်ခံဟိုတယ်နဲ့ဖြည့်သွားညွှန်ကြားမှုဦးစီးဌာနဦးဝင်းမောင်ကပြောထားပါသေးတယ်။ကန်းချိတ်ကိုအဆင့်မြင့်တင်မဲ့ကိစ္စနဲ့ပတ်သက်လို့တော့ကွာမျိုးရဲ့မျိုးမီမျိုးဖတ်တယောက်ဖြစ်တဲ့ဦးခင်မောင်ထွေးကအခုလိုပြောပါတယ
်။ဘာကြောင့်လဲဆိုတော့လက်ရှိကွာမျိုးနယ်ရဲ့အနေထား၊ကွာမျိုးနယ်ရလည်းမြေမြောင်ချင်းချင်းလေးရလေ။ကျန်တဲ့တဲ့အလုတ်ကန်အခွင့်အလမ်းဆိုလဲအားနေတယ်။ရေတယံဇာရဆိုလဲအခုကကုန်းလာပြီးမရှိတော့ဖြစ်သွားပြီ။တတော်တယံဇာဆိုလဲမရှိတော့ဘူး။ဆိုတော့ကဒီဒေတာလူတွေအတွက်ကိုအလုတ်ကန်အခွင့်အလမ်းဆိုလို့ရှိရင်ဒါဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းတစ်ခုဟာမြို့နယ်အတွက်အများကြီးအထောက်အကူပြုမယ်လို့
ကန်တာကန်ချီကိုအဆင့်မြင့်တင်ဖို့အတွက်ဆိုရင်တော့အခြေခံလိုအပ်ချက်ဖြစ်တဲ့တချို့အရာတွေကရှိပြီးသားအရာတွေဖြစ်တယ်လို့သိရပါတယ်ဥပမာရေချိုးအတွက်ဆဲရှိတာလမ်းဘက်ဆက်သွယ်ရေးကောင်းမနေတာတွေဖြစ်တယ်လို့သိရပါတယ်တချို့အရာတွေကိုတော့ထပ်ပြီးဖြည့်ဆည်းရမှာဖြစ်ပေမဲ့လွယ်လွယ်ကူကူလုပ်လို့ရတဲ့အနေအထားရှိနေတယ်လို့လည်းသိရပါတယ်ဒါကြောင့်ကန္တာကန်ကြီးကိုတဖြည်းဖြည်းနဲ့ပြုတ်ပြင်သွားမယ်လို့လည်းဦးဝင်းမောင်ကအခုလိုပြောပါတယ်။အ
ဲ့တော့လက်ရှိကျွန်တော်တို့တင်နေတဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ကန္တာရဒီကန်ကြီးတည်မြဲမိရှိတယ်။ဟိုလုပ်ငန်းရှင်တွေကလည်းစပြီးရင်းနှီးမြှုပ်နှံမိပြီဆိုတော့အဲ့ဒီပုံမှာပဲကျွန်တော်တဖြည်းဖြည်းချင်းဒါဟိုဟိုတယ်ဟိုတယ်ဇုံအနေနဲ့ပေါ်ပေါက်လာမှာပဲပေါ့။ကျွန်တော်တို့လောလောဆယ်လည်းဟိုဟိုတယ်တွေလည်းစလုပ်နေပြီ။နောက်တချို့လုပ်ငန်းရှင်တွေလည်းအဲ့မှာရင်းနှီးမြှုပ်နှံမှုတွေရှိနေပြီဆိုတော့ဒီဟာကိုပဲကျွန်တော်တို့ဟိုကျွန်တော်တို့ရှိကိုတင်ပြလာတယ်ဟိုတယ်တွေကိုဒီကန်ကြီးတွေကတင်မြဲအမိန့်နဲ့အညီပေါ့နော်ကန်ကြီးမှာဘယ်လိုဆောင်ရမလဲ။နောက်ကန်ကြီးကြီးတက်ဆုံးနေရာနေပြီးဘလောက်ကွာမှာဆောင်ရမလဲ။ဒါတွေကိုကြည့်ချက်သွားပြီးတော့ဘေးဘေးနဲ့တော့ဒါဟိုတယ်ဆောင်နေတဲ့ပုံပေါ့။အ
ခုနေ့ပိုင်းနေမှာတော့မြန်မာနိုင်ငံမှာခီးသွွားဖို့နေရာအစ်စ်တွေတဖြည်းဖြည်းပေါ်ပေါက်ခဲ့ပြီးနောက်ထပ်အစ်စ်တွေကိုလည်းပြည်ရေးလုပ်ငန်းရှင်တွေကတဖြည်းဖြည်းပေါ်ဆောင်နေတာကိုတွေ့နေရပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းတိုးတက်ဖို့အတွက်တစ်စိတ်တစ်ပိုင်းအရေးပါတဲ့ခီးစဉ်အစ်စ်တွေကိုအစိုးရအနေနဲ့ပါပူးပေါင်းပေါ်ဆောင်ပေးဖို့လိုအပ်နေတာဖြစ်တယ်လို့ခီးသွွားဝါကနာပါတဲ့သူတွေခီးသွွားလုပ်ငန်းရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြို့ခတဲ့အေဂျင်စီကနေ VOE ကိုပေးပို့လိုက်တာပါ
။ VOE မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကို9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညဘက်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာပါ။မြမသမိုင်းတလျှောက်ရေးပါတဲ့အဆောင်အုံတစ်ခုဖြစ်တဲ့အရင်ဝန်ကြီးများရုံကိုစစ်အစိုးရလက်ထက်တလျှောက်ပိတ်ထားခဲ့ပေမဲ့ပြီးခဲ့တဲ့2015ကစလို့အာဇာနည်နေ့တရက်မှာပဲအများပြည်သူလေးလာလို့ရအောင်ဖွင့်ထားပေးပါတယ်။ NLD ဆိုရတဲ့လက်ထက်ပထမအဆုံးအချိန်ခန်းခန်းနာနာကျင်းပါတဲ့အာဇာနည်နေ့မှာဝန်ကြီးများရုံကိုလာရောက်လည်ပတ်သူတွေနဲ့စီကားနေပြီးတော့အာဇာနည်နေ့တရက်ထဲမဟုတ်ပဲအများပြည်သူတွေမကြာခဏလေးလာခွင့်ရဖို့မျှော်လင့်နေကြပါတယ်။ VOA သတင်းတောက်မတ်တင်ကြီးလင်းကမြန်မာတခွင်အစီအစဉ်မှာပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့မှာအများပြည်သူတွေလေးလာလို့ရအောင်လို့ဝန်ကြီးများရုံးကိုဖွင့်လှစ်ထားပေးတာဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းတဲ့တော်ကအာဇာနည်ခေါင်းဆောင်တွေကြဆုံးခဲ့တဲ့ဒီအတွင်းဝန်များရုံးကိုဒီယာနဲ့ချီတဲ့ပြည်သူတွေလာရောက်လေးလာနေတာကိုတွေ့ရပါတယ်
။ဒီဝန်ကြီးများရုံးဟာ1948ခုနှစ်ဇူလိုင်လ16ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းတဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နေရာလို့လူသိများခဲ့ပေမဲ့မြန်မာနိုင်ငံရေးတမိုင်းအဆက်ဆက်မှာတော့ဒီထက်ပိုပြီးအရေးပါခဲ့ပါတယ်။ကိုလိုနီခေအင်္ဂလိပ်အစိုးရက1895ခုနှစ်ကနေ1905ကြားမှာတည်ဆောက်ခဲ့ပြီးဒီရုံးထဲကနေပဲမြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တာပါမြန်မာနိုင်ငံလွတ်လပ်ရေးရဖို့ဒီရုံးထဲမှာပဲတွေ့ဆုံဆွေးနွေးခဲ့ကြသလို1949ဖွဲ့စည်းပုံအခြေခံဥပဒေကိုစတင်ရေးဆွဲခဲ့တဲ့နေရာလည်းဖြစ်ပါတယ်
အော် 1923တိုင်းခေအစိုးရဆိုဒီနေရာမှာပဲဖြစ်လာခဲ့တယ်1939မြန်မာနိုင်ငံတွဲရေးခွဲရေးမှာအိန္ဒိယနိုင်ငံတွေခွဲထွက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပါလီမန်တခုတည်ထောင်တဲ့ခါမှာဒါလည်းပါမောအဒီပတီဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့ဒီနေရာမှာပဲကျွန်တော်တို့ကတမိုင်းရင်ခံခဲ့ရပါလိမ့်အဲ့တော့ပြီးတော့1938ဘူအောင်ကျော်ကြာဆုံးခဲ့တဲ့ကျောင်းသားရေးတော်ဘုံဆိုတာလေဒီဘူအောင်ကျော်လန်အတွင်းဝင်ယုံကက်ရမှာပဲဖြစ်ခဲ့တာဖြစ်တဲ့အတွက်ဒီဟာအရေးကြီးပါတယ်ပေါ့နော်ဟုတ်ကဲ့ပြီးတော့ဗိုလ်ချုပ်တို့လိုကြံခံရတယ်ပြီးတော့ညီမလက်ရေးရခဲ့တဲ့နေရာလေးဖြစ်တယ်ညီမကျွန်တော်တို့ပထမဆုံးဒီမိုကရေစီနဲ့အခြေခံတဲ့ကျွန်တော်တို့အခြေခံဥပဒေကိုလည်းဒီနေရာမှာပဲရေးဆွဲခဲ့တာဖြစ်တဲ့အတွက်တမိုင်းရအချက်ပေါင်းများစွာကြအရေးကြီးတဲ့အဆောင်တစ်ခုဖြစ်တယ်ပေါ့နော
်လွန်ခဲ့တဲ့69နှစ်ဇူလိုင်လ19ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနဲ့အတူအစည်းအဝေးလုပ်နေကြတဲ့တခင်မြမန်းပါခိုင်ဦးရဆက်ဓီရုံဦးပါချိုမိုင်းပွန်စော်ပွားကြီးဆက်ဆန်းထွန်းဗိုလ်ချုပ်ရဲ့အကိုဦးပါဝင်ဦးအောင်မောင်နဲ့တက်တော်ဆောင်ရဲဘော်ကိုထွေးတို့လှုပ်ကြံခံခဲ့ရတာကတော့ဘူအောင်ကျော်လမ်းဘက်အချမ်းကဗိုလ်ချုပ်ရဲ့ရုံးခန်းမှာပဲဖြစ်ပါတယ်
။ဟုတ်ကဲ့ဗိုလ်ချုပ်တို့လှုပ်ကြံခံရတဲ့အခန်းကတော့ကျွန်တော်ဒီမှာလောလောဆယ်ဟိုဗနိုင်းလေးနဲ့ပြထားတဲ့နေရာပေါ့နော်။ တော့ဒီနေရာကကျွန်တော်ဘိုးချုပ်ရဲ့ရုံးငန်းလည်းဟုတ်တယ်လို့သူတို့ရဲ့အစည်းအဝေးကလည်းဖြစ်ပါတယ်အဲ့တော့ဒီနေရာမှာဘိုးချုပ်ကစနေနေ့ပေါ့အဲ့ဒီအချိန်မှာအဲဇူလိုင်19မှာစည်းဝေးဒီမှာရွှေ့ပြီးတော့လုပ်လိုက်ရတယ်ပြီးတော့ကျွန်တော်တို့ဟိုလုပ်ကျွန်တော်တို့ဒီမသမာသူတွေအတွက်အခွင့်အရေးတစ်ခုဖြစ်သွားတယ်ပေါ့လေအဲ့တော့ဒီမှာကျွန်တော်တို့ဘိုးအောင်ကျော်လက်မှတ်ကပဲကျွန်တော်တို့လုံခြံရေးလူတွေတက်လာပြီးတော့ကျွန်တော်တို့ဒီမှာဘိုးချုပ်တို့အစည်းအဝေးလုပ်နေတဲ့အချိန်မှာလုံခြံသွားတာဖြစ်ပါတယ်
တိုင်းပြုတ်ပြည်ပြုတ်လွတ်တော်ဖြစ်ခဲ့တဲ့ပါလီမန်အဆောက်အအုံတဲကိုတော့ပြည်သူတွေဝင်ရောက်လေ့လာခွင့်ရခဲ့ပါတယ်။1949ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းဒီပါလီမန်အဆောက်အအုံထဲမှာပဲရည်ဆွဲခဲ့တာဖြစ်သလိုလွတ်လပ်ရေးရပြီးနောက်ပိုင်း1962ခုနှစ်အထိအောက်လွတ်တော်အဖြစ်အသုံးပြုခဲ့တာပါ။ပါလီမန်အဆောက်အအုံရဲ့အရှိမာတော့ကြာဆုံးခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ကိုယ်ရေးအကျင့်တွေကိုဖော်ပြထားတဲ့မော်ကွန်းကြောက်တိုင်ရှိနေပါတယ်။ဘိုးချုပ်တို့လုတ်ကြံခံရပြီးနှစ်လအကြာ1949စက်တင်ဘာလ5ရက်နေ့မှာဝန်ကြီးချုပ်ဖြစ်လာမဲ့ဦးနုကိုရိုင်းမိန်ခွန်းပြောပြီးဖွင့်လှစ်ခဲ့တာပါမြန်မာနိုင်ငံရဲ့တမိုင်းဝင်ဖြစ်ရက်တွေတော်တော်များများဖြစ်ပျက်ခဲ့တဲ့ဒီနေရာကိုစစ်အစိုးရလက်ထက်မှာပိတ်ထားခဲ့တာကြောင့်အပြက်အစီးတွေလည်းရှိနေပါတယ်တမိုင်းဝင်နဲ့အရေးပါတဲ့နေရာကိုဝင်ရောက်လည်လာခွင့်ရခဲ့တဲ့ပြည်သူတွေရဲ့အတန်ကတော့ဒီလိုပ
ါကျွန်တော်ပထမဆုံးပါပဲအရင်တော့ကတော့ဒီ building ကဟိုအမြဲတမ်းပပပပလေရတော့လာကြည့်ပြတယ်ပေါ့နော်အမေခုလိုမျိုး public ကိုဖွင့်ပေးတာအဲဘယ်လိုခေါ်မလဲဂျုံကြောင်ဂျုံကဲနဲ့ရောက်လာတာအယံဝန်တာပါတယ်
ဟုတ်ဒီလိုအနည်းပြောဆိုတာပေါ့နော်ဒီနှစ်မှာဒီလိုဘောင်ဆန်းစုရဲ့ဥဆောင်တဲ့အစိုးရလက်ထက်မှာပေါ့ဒီလိုမျိုးဖွင့်ပေးတဲ့အတွက်ကြောင့်အတိုင်းမသိပေါ့နော်ဒီလိုမျိုးတဲ့တခါမှမခံစားဘူးတဲ့ဥဆောင်မျိုးပေါ့နော်ဇုံပြီးတော့ဟိုအာဇာနည်ကောင်းမှာရောဒီဝင်ကြီးများရောမှာအနည်းအလုံးတပြိုင်တည်းလုတ်ပေးတဲ့အတွက်ညပို့ပြီးတော့အားလုံးအတွက်အဆင်ပြေပြီးတော့လေ့လာရည်ကောင်းလို့ပေါ့နော
်ဘိုးချုပ်တို့လှုပ်ကြံခံရတော့ကတနတ်တန်ကိုကြားလိုက်ရတဲ့အသက်82နှစ်အရွယ်အဖိုးအိုတူလဲဝင်းကြီးများရုံမှာလာရောက်အလေးပြုခဲ့ပါတယ
်ဘိုးချုပ်တို့လှုပ်ကြံတဲ့အချိန်တုန်းကအဘကိုယ်တိုင်နားနဲ့ဆက်ဆက်တနတ်တန်တွေကိုကြားခဲ့ရတာပေါ့နော်အဘအဲတုန်းကအသက်က72နှစ်ရှိပြီငငယ်တုန်းကကြောင်းနေတာပေါ့နော်အဘဆိုခုနှစ်တားမှန်ရှိသေးတယ်အဲတုန်းကလေအဲ့တော့အခုနောက်ပိုင်းမှာဒီဘိုးချုပ်အောင်ဆန်းတို့ကြာဆုံးတဲ့အရင်ကတော့အိုးအော်တွေပါလေဆွဲတာပေါ့တမီရဲ့ဘာလို့ဆိုရလဲအဲ့လိုသွားပြီးတော့အလေးပြုကြဘာလို့ကြလှုပ်ကြတာပေါ့ငငယ်တုန်းကလေအခုဒီဒါပေမဲ့နောက်ပိုင်းကျတော့ဒီဥစ္စာပန်းကြောင်နေတာပေါ့နော်ဒီလိုအခမ်းအနားမျိုးပြန်ပြီးတော့တွေ့ရပါသေးလားဒီလိုခုနကျေးဇူးဆက်သင့်နိုင်တဲ့လူတွေကိုနော်အမတ်တရနဲ့ကျေးဇူးဆက်နေကြပါလားဆိုအဖကိုမြင်တွေ့ရလေအဖအရာကိုဝင်းစားပါတယ
်အာဇာနည်ခေါင်းဆောင်နေကြဆုံးခဲ့တဲ့မနက်10:38မိနစ်မှာတော့မြမအတန်ကအုပ်အော်တန်ပေးခဲ့သလိုမော်တော်ယာဉ်တွေကလည်းဟွန်းတီးပြီးရန်ကုန်မြို့လုံးကျွတ်ငိန်သက်ဂုဏ်ပြုခဲ့ကြပါတယ်ဝန်ကြီးများရုံးထဲမှာလည်းတက္ကသိုလ်ကျောင်းသားများတမကကလာရောက်ပြီးအလေးပြုခဲ့ကြတာပါ
ဒီလိုအခြေအနေမျိုးဒီကျွန်တော်တို့ဒီနှစ်ပေါင်း50ကျော်ထဲမှာကျွန်တော်မရခဲ့တဲ့အခြေအနေပါအဲ့တော့ကျွန်တော်တို့ဒီဟိုအစိုးရအသေးလက်ထက်မှာပြန်ရတဲ့ဒီလိုအခြေအနေကိုကျွန်တော်တို့အခုလိုလာရောက်ပူးပေါင်းကြရတယ်ပြည်သူတွေအားလုံးကဝမ်းသာကြည်နူးကြရတယ်အဲ့ဒီတော့ကျွန်တော်တို့ကျင်းနေပါတယ
်မြန်မာနိုင်ငံရေးသမိုင်းမှာအရေးပါတဲ့ဝန်ကြီးများယုံဟာအများပြည်သူတွေမဖြစ်မနေလာရောက်လေ့လာတဲ့နေရာတစ်ခုဖြစ်တယ်လို့ယုံကြည်နေကြပါတယ်အဲ့
တော့ဒီလိုနေရာမျိုးကဒါသမိုင်းဝင်တဲ့ကနေရာကြီးဗျာဟိုကပ္ပမဟုတ်ကျွန်တော်တို့ဒါမတန်းတင်ရနေရာပဲနော်နေပေါင်းနဲ့များစွာအဆောက်အုံအနေနဲ့ကြည့်တဲ့တာမျိုးတော့ကျွန်တော်တို့တမိုင်းဝင်ဖြစ်ပျက်ခဲ့တဲ့နေရာတူပါပြည်သူတွေကဝင်းကိုဝင်တင်တယ်ကြီးကိုကြီးတင်တယ်လေးကိုလေးလာတင်တယ်တဟီလီဝါလာနဲ့အပြော်လာတဲ့တော့လေးလေးနဲ့တဲ့တော့ရှိတင်တာပေါ့ဒါကိုအခြေပြုပြီးတော့ခုနကကျွန်တော်ပြောတဲ့ကျွန်တော်ဒီမိုကရေစီလမ်းကြောင်းပေါ်မှာမြန်မြန်နဲ့မှန်တဲ့မြန်နဲ့အမြန်တော့ကျွန်တော်တို့ယူနိုင်မယ်လို့ကျွန်တော်ဒီလိုယုံကြည်ပါတယ်ပေါ့
လွတ်လပ်ရေးရပြီးနောက်ပိုင်းဝင်ကြီးများယုံဆိုပြီးလူသိများခဲ့တဲ့ဒီအဆောက်အဦးကိုအများပြည်သူလေးလာခွင့်ရအောင်အာဇာနည်နေ့တရက်ပဲဖွင့်လှစ်ပေးတာဟာဒီနှစ်ဆိုရင်ဒုတိယအကြိမ်ဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရပြီးပထမဦးဆုံးအကြိမ်စီစီကာကာကျင်းပတဲ့ဒီနှစ်မှာအာဇာနည်ဗိမာန်ဗိုလ်ချုပ်ပြတိုက်တို့နဲ့အတူဝင်ကြီးများယုံဟောင်းဟာလည်းပြည်သူတွေတွားရောက်ကာရဝပြုရတဲ့နေရာတစ်ခုဖြစ်ပါတယ်ရှင်။
မြန်မာခွင့်အစည်းအဝေးကိုမတ်တိန်ကီလင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့တိုက်ရိုက်လီလိုင်းအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။လိုင်းမီတာ25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစည်းအဝေးတွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါရှင်များမင်္ဂလာပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဇူလိုင်လ23ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့ခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်မြန်မာနိုင်ငံမှာကုံစည်းနှုံးတွေကျွန်တော်ကစနေနေ့အစီအစဉ်တွေ့ကျင်ကြတဲ့အခါမှာစတ်တော့ကုံစည်းနှုံးလို့ပြောလို့တော်တော်ရှင်တူကအထွေထွေကုံစည်းနှုံးလို့ပြောတဲ့နေဆိုပြီးတော့အကြံပေးပါတယ်စာတော့ကုံဈေးနှုံးလို့ကျွန်တော်ပြောရတဲ့အဓိကရည်ရွယ်ချက်ကတော့စာတော့ကုံဆိုတာကလူတွေဘလို့မှအနည်းတူဘွားကိုရှောင်လို့ရှားလို့မရမစားပဲမနေနေလို့မရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အဓိကစာတော့ကုံဈေးနှုံးကိုကျွန်တော်ကပြောတာပါတခြားကုံဈေးနှုံးတွေတက်တယ်ဆိုတော့ကလည်းအမှန်ပါပဲခင်ဗျဆိုတော့ကုံဈေးနှုံးတွေတက်တယ်ပေါ့နေ့စဉ်နဲ့အမျှတက်နေတာပါလူတွေညည်းတန်ဆိုတဲ့ကလည်းပဲကိုယ့်ပတ်ဝန်းကျင်မှာနေ့စဉ်လိုကြားနေကြရတာပါဆိုကုံဈေးနှုံးကတစ်သလုံးပဲတက်နေတာပဲဘယ်အစိုးရပဲတက်တယ်ဒီကုံဈေးနှုံးကတက်ပဲတက်နိုင်လို့နဲ့အကြဆိုတာမရှိဘူးမတက်အောင်ငြိမ်နေလို့လည်းမရဘူးအတက်ပဲပြနေတာပဲကုံစင်းလုံးကြောက်အောင်လို့လို့မရတော့ဘူးလားအစိုးရကကုံစင်းလုံးကိုကြောက်အောင်မလုပ်နိုင်တော့ဘူးလားလုပ်ဖို့နီလန်မရှိတော့ဘူးလားဘာလို့နီလန်တွေနဲ့များကုံစင်းလုံးကြောက်အောင်လုပ်နိုင်မလဲဒါကိုအဓိကကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပေးဖို့အတွက်စီပွားရေးပညာရှင်တူဖြစ်တဲ့ဆရာဦးကမောင်ညိုခင်မောင်ညိုဘောဂဗေဒဆိုတဲ့နာမည်နဲ့စီပွားရေးဆိုင်ရာစောင်းပါတွေသုံးသပ်ချက်တွေစောင်းစရန်တွေပြုစုရေးသားနေသူဇိုင်းဆရာတူလည်းဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့စာသုံးသူအခွင့်ရေးကာကွယ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဥပအုတ်ခိုင်ဖေကိုတာပါတယ်ပအောင်ဆွနေပြတဲ့ဆရာနှုတ်ဦးလုံးကျေးဇူးတင်ပါတယ်ခင်ဗျာပထမဦးဆုံးကျွန်တော်တို့ဆရာဦးခမောင်ညိုကုံစင်းနှုံးကြအောင်လုံနိုင်မဲ့နီလန်ဆရာဘာတွေများစဉ်းစားမိပါသလဲခင်ဗျာ
ကုံစင်းနှုံး
စာတော့ကုံစင်းနှုံးကိုကျွန်တော်တို့အဓိကပြောကြပါစို့ဆရာ
ကုံစင်းနှုံးဆိုတော့အကျယ်ကြီးပေါ့
ဟုတ်ပါတယ်
အဲကုံစင်းနှုံးလို့ပြောရင်ကတော့မှန်တယ်အခုဒီငွေဖုံးပွားတဲ့နှုံးငွေဖုံးပွားတဲ့နှုံးလို့ငွေဖုံးပွားမှုလို့ဟိုဘာသာရဲ့အရာခေါ်တာပေါ့လေအဲ့ဒီဟာကတော့နည်းနည်းလေးများတယ်အဲဆယ်ရာခိုင်နှုံးရဲ့အထက်မှာပေါ့လေရှိနေတယ်ဆိုတော့များတယ်ပေါ့ဒါပေမဲ့လွန်ခဲ့တဲ့ခုနှစ်နှစ်လောက်ကကျတော့33ရာခိုင်နှုံးတွေပါလေရှိခဲ့တာပေါ့လေအဲ့ဒီအခြေအနေကနေပြောထိန်းတာပေါ့ထိန်းလာတော့ဒီရေဝင်အပြင်ပြောရတဲ့ရေဝင်အဈေးနှုံးကိုကုံစင်းနှုံးလို့ပြောမယ်ဆိုရင်ကတော့ဒီဘတ်ဂျက်လုံငွေကိုအဓိကထိန်းတာပေါ့နော်ဘတ်ဂျက်လုံငွေဆိုအစိုးရကသုံးနာနဲ့ရတာနဲ့မှဟိုအဲသုံးနာအောင်လည်းထိန်းလုပ်ပြီးတော့ရတာကိုများများရအောင်လုပ်တာပေါ့လေအဲ့ဒီဟာဟိုချင်းသုံးနာပေါ့အဲတော့မှန်ပါတယ်ဟိုစားတော့ကုန်နေနဲ့ပတ်သက်လို့ကတော့နော်အားလုံးနဲ့ပြီးကြတဲ့ဟာပေါ့ဟိုမစားဘဲတကယ်ပြောလို့ပဲမစားဘဲနေလို့လည်းမရဘူးအခုဟိုဈေးအပြန်သာဈေးဆိုင်တချို့ဆိုင်တွေပေါ့တချို့ဆိုင်တွေဆိုရင်မကုန်စင်းဆိုင်တွေဆိုသူများဆိုင်တွေဈေးကြီးတိုင်းတည်းအချိန်တန်းတော့ကုန်တယ်ပါလို့လူတွေကမစားဘဲမှနေလို့များတာပေါ့အခုလုံးလုံးပဲဖြစ်နေဟာတော့အဲရာဒီလိုက်လို့ယူဆတယ်စားတော့ကုန်တဲ့ပတ်သက်လို့အဓိကကတော့အဲမိုးရီရွာတွေနော်လမ်းတွေတကားတွေပြတ်ကြတယ်အမြေတွေပြိုကြတယ်အဲ့တော့ဒီသွားရည်လာရည်ဒီမှာခက်ခဲတွေဖြစ်ပစ္စည်းတွေပြတ်တယ်နောက်တစ်ခုကတော့အဲငါဒီနေ့ကထူးထူးခြားခြားငါလဲရှားတယ်ငါလဲဈေးကြီးအဲပင်လေပြင်းမှာအခါတိုင်းကတော့ဟိုမြမပင်လေပြင်းမှာငါတွေကအိုးသိင်ကုန်ကြတယ်ဆိုပြောတာငငယ်ကတော့တော်တော်ကြားဘူးအခုကတော့ညမပင်လေပြင်းမှာငါဖမ်းတဲ့ဟာလဲတော်တော်လေးရော့ကျသွားတယ်ဆိုတာသိရတယ်နောက်ပြီးမွေးမြူရင်းငါပေါ့လေမွေးမြူရင်းငါမှာလဲဒီမွေးမြူရင်းအစားငါးစားလုံတော့မထုံနိုင်တာနဲ့နော်အဲငါးစားဈေးကြီးတာနဲ့အရင် ဟိုမွေးမြူးငါရောတဘာဝပြင်းလဲငါရောတော့ကျသွားတယ်အပန်းနေကြတယ်အဲ့ဒီခါကျတော့ဓာတ်ရီစုတဲ့ခါကျတော့အဲဟင်းဟီးဝဲကလည်းစောစောလက်မဆက်သွေးတွေခက်ခဲနေခါကျတော့ခါရင်းငါဟိုအတန်းငါပဲဈေးကြီးတယ်လို့ပြောလို့ရှိတာလေအခုကတော့ဟင်းဟီးဝဲတွေပါဈေးကြီးတယ်အဲ့တော့လည်းဖြစ်နေတာကတော့ယာစီလိုက်လို့
အဲ့လို
စားတယ်တကယ်လို့ယာတူတူတွေကောင်းတယ်လက်မဆက်သေးသေးချုံးမိသွားမယ်ဆိုရင်ကတော့ဒီစားတော့ကုန်စင်းတော့အလောက်ကြီးစိုးစိုးဝါဖြစ်စရာမရှိဘူးလို့ငူလင်းတာပဲ
ဟုတ်ကဲ့အရင်တော့ကုံစင်းတုံးတည်ငင်ရေးလားကြာစင်းရေးလားအဲ့လိုကောမဒီတွေအဖွဲ့တွေဖွဲ့ပြီးတော့စိုးရကလုပ်တာတွေရှိတယ်အခုကောအဲ့လိုမျိုးတွေလုပ်နေတာတွေရှိပါသလားဆရာ
အဲ့လိုတော့ကောမဒီဖွဲ့ပြီးလုပ်တာလို့တော့မကြမ်းမိပါဘူးဒါပေမဲ့မူအရကတော့ဘာငွေငွေကြီးပေါ်လစီပေါ်လေးဘတ်ဂျက်ပေါ်လစီအရတော့ဒီဟက်စတီဒါမင်းတွေတုံးမယ်အဲ့ဒီငွေငွေများများအားလုံးမယ်ပေါ့နော်အဲ့တော့လုံးဝရမှာ900ခန်းငွေချင်းမှာဆက်ရှိရမယ်ဆိုတော့ဘူဝါဒရလို့ရှိပါတ
ယ်။ဟုတ်ကဲ့
။ဟုတ်ကဲ့ဖွဲ့တယ်လို့
ဟုတ်ကဲ့ဆရာကနပြောသလိုယာတီပေါ့လေယာတီအလိုက်အလာကိုစင်းတို့ကအချိန်ကြီးအကြောင်းကြောင်းရတက်မယ်ဒါပေမဲ့အဲ့ဒီဟာကိုအစိုးရနဲ့တာဝန်ရှိတဲ့လူတွေကကြိုမြင်ထားပြီးတော့ကြိုပြင်ထားလို့မရဘူးလားဆရာ
။အဲ့ဒါကတော့ဘာသာပြောအောင်လဲဆိုတော့ဘာဝတရားသာသာပေးကိုကြိုမြင်ကြိုမြင်ထားတာဆိုတော့ကြိုမြင်တယ်လို့တော့မြင်ပုံရတယ်။ကြိုမြင်ထားလာဆိုတော့သိပြီမတွေ့ရဘူးလို့ပြောပြောမှလို့ပေါ့လေ။အဲ့လိုလေဒီဘက်ကလည်းငါတဘာဝပြည်အနေကိုမြင်တော့ကြုံတော့မြင်တဲ့လောက်တော့မြင်ပုံရပါပဲ။ဒါပေမဲ့ပြင်ထားနိုင်တဲ့အနေအထားမျိုးမတွေ့ရဘူး။တကယ်လို့ကပြင်ထားနိုင်တယ်ဆိုလို့ရှိရင်လည်းအခုတို့ပြုသိပြီးတော့ဒီလိုဆိုဆိုဝတ်တက်တာတွေပါလိမ့်မဖြစ်နိုင်ဘူးပေါ့နော်
။ဟုတ်ကဲ့။ဆရာဖုန်းလိုင်းကနည်းနည်းလေးမကောင်းဖြစ်ပါတယ်ဆရာ။ကျွန်တော်ဖုန်းချလိုက်ပါမယ်။ဆရာကိုပြန်ခေါ်ပါမယ်။ကျွန်တော်တို့နောက်တစ်ချိန်ထပ်ကြိုးစားကြည့်အောင်ပရိသတ်တွေရှင်းရှင်းလင်းလင်းမကြားရမှာဆိုလို့ပါ။ကျွန်တော်အခုဥပအုတ်ခိုင်ရဲ့အမည်ကိုနောက်ထောင်ကြည့်ပါမယ်ဥပအုတ်ခိုင်စားသုံးသူဥပအုတ်ခိုင်တို့ကဒီစားသုံးသူအခွင့်အရေးကာကွယ်ရေးအဓိကလုပ်တယ်ဆိုတော့စားသုံးသူတွေစီကအတန်ကိုကြားရမှာပေါ့နော်ဆိုတော့စားသုံးသူတွေဘက်ကအခုကုံစင်းလုံးတက်နေတာနဲ့ပတ်သက်ပြီးတော့အစိုးရကဒီလိုမလုပ်ပေးဘူးလားဟိုလိုမလုပ်ဘူးလားဒီလိုလုပ်လိုက်ရင်မဖြစ်ဘူးလားစသည်အဖြစ်အဲ့ဒီလိုမျိုးပြောတဲ့ဆိုတဲ့စားသုံးသူတွေရဲ့ကုံစင်းလုံးကြောက်အောင်ဘာတွေလုပ်နိုင်မယ်ဆိုတဲ့အတန်များဥပအုတ်ခိုင်ကြားထားသိထားတာရှိပါလ
ားစားသုံးသူတွေကတော့ကဲအရက်ထဲမှာဆိုတော့သူတို့ကတော့ပညာရှင်ရဲ့အမြင်မဟုတ်ဘူးပေါ့ဗျာသူတို့ကတော့လူပိုင်းအမြင်ပေါ့ဟာကုံစင်းလုံးတွေတက်တယ်အဲ့တော့ဘယ်အစိုးရဘယ်အစိုးရပဲတက်တဲ့ကုံစင်းလုံးကိုတည်ငြိမ်အောင်မထိန်းထားနိုင်ဘူးဟဟလားမထူပါဘူးအဲ့လိုမျိုးဤသွားစံတွေပေါ့တနေ့တနေ့ဈေးသွားရင်ဘာဖြစ်တယ်အဲ့လိုမျိုးအတန်တွေကတော့ကျွန်တော်တို့ကကြားရတာပေါ့ဟဟလားအဓိကကကျွန်တော်အမြင်ကတော့ဟဟလားဟိုနိုင်ငံရေးတည်ငြိမ်မှာကျွန်တော်တို့ကစီးပွားရေးတည်ငြိမ်မှာအဲ့ဒါကျွန်တော်တို့ကခေအဆက်ဆက်အစိုးရအဆက်ဆက်မှာနိုင်ငံရေးရမတည်ငြိမ်ခဲ့တဲ့အတွက်စီးပွားရေးလည်းကမောက်ကမဖြစ်တဲ့ငွေကြေးဖောင်းပွားမှုနှုန်းတွေအဆမတန်ညှင့်လာတယ်အဲ့ဒီမှာကုန်စည်နှုန်းကတဖြည်းဖြည်းအဲ့ဒါအတက်ဘက်ကိုပဲဦးတည်တယ်အကျဘက်ကိုမရှိတော့ဒီကြားထဲမှာအဲ့ဒါမနစ်ကဘူးအဲ့ဒါတဘာဝဘေးရနေရပေါ့နော်အဲ့ရည်ကြီးရချမ်းသာတွေဖြစ်တဲ့အခါကျတော့ဟိုဆိုးတာပေါ့ဒါပေမဲ့ပြောမယ်ဆိုရင်မနစ်ကဟုတ်လားချက်တုံစီချက်တုံညီစီမတန်တဆတက်သွားလေဟုတ်လားတက်သွားတယ်ဆိုရင်လည်းဟုတ်လားလုံးဝဗမာပြည်မှာပြတ်သွားတာမဟုတ်ဘူးကြဟုတ်လားကုံတယ်ပွဲစားဓာရီကိုကြိုမြင်တယ်တရားကိုကြိုမြင်တဲ့အတွက်လက်ဦးတဲ့လူကလက်ဦးမှုကိုရယူပြီးတော့ဝဲလောင်ပလိုက်တာဝဲလောင်ပြီးဈေးကစားပလိုက်တာအဲ့တော့ကုံစင်းလုံးတက်တဲ့အချိန်မှာငွေကြေးပေါင်းပွားမှုပါသလိုဟုတ်လားစီးပွားရေးမတည်ငြိမ်တာပါသလိုကုံတယ်ပွဲစားရဲ့ဟုတ်လားဝိသမလောဘနဲ့ခုနလိုမျိုးအမြတ်ကြီးစားတာဈေးကစားတာလည်းပါတယ်ကြ။အဲတော့ဒါကစိုးရအနေနဲ့ဟဲ့ထိန်းချုပ်လို့မရဘူးလားဆိုတော့ကြားတယ်လို့တော့ဟဲ့ရနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စိုးရအရန်ဆန်ဝယ်တယ်။ဟဲ့အဲ့တော့ဆန်းစည်းကျွန်တော်တို့ဘာဖြစ်ဖြစ်အနေနဲ့များတော့ထိန်းထားနိုင်တယ်။ခုနပြောသလိုပဲကျွန်တော်တို့ဟဲ့မင်းနေကြက်သွန်နေအစမတန်တက်လာတယ်။ဟဲ့အိန္ဒိယလည်းကြက်သွန်ထွက်တာပဲတရုတ်လည်းကြက်သွန်ထွက်တာပဲ။တက်တဲ့ချင်းမှာစိုးရကစီးပွားကူတန်းရနေပြီးတော့ဓာရီကိုတွင်းနေတဲ့ဟလာကုမ္ပဏီတွေကုမ္ပဏီတွေလုပ်ငန်းရှင်တွေတွင်းဝင်ပေးလိုက်ဆက်တက်လို့မရဘူးဒါနည်းနည်းတော့ဟလာဟိုလက်တလုံးမှာဈေးမီးလိုနဲ့ကုပရယ်ပဲပြောပြောထိန်းထားနိုင်နေကြဒီလိုပဲအခုအားသေးတွေဟိုတလောကဆိုလို့ရှင်အမြင့်ချင်းတွေထိုင်းရနေပြီးတော့ခိုးဝင်နေအခုမတရားဝင်လမ်းကြောင်းဝင်နေပေါ့ဗျာသူတို့ကတော့ဟလာငါးလုပ်ငန်းဖွဲ့ချုပ်ပါညာသူရဲ့ဓာရီကိုဟလာသူတို့ငါးလုပ်ငန်း
ဟုတ်ကဲ့
နင်းလာတယ်ပေါ့အားသမားတွေနင်းလာတယ်ဆိုပြီးတော့တာစီကိုဖမ်းဖို့ကြိုးစားတယ်ပေါ့ဒါလည်းတနည်းအားဖြင့်ကတော့ဟို ပြောမယ်ဆိုရင်အဲ့ဒီဒေတာရင်းနိုင်ငံဒီတက်ကိုကျွန်တော်တို့နိုင်ငံကပန်းငါးစီးကိုခုနလိုမျိုးဟာလားတခြားကုန်စည်တွေရောညင့်နေတဲ့ကြီးညင့်နေတဲ့အတွက်တခြားနေရာက
နေတော့ဝင်လာတဲ့သဘောပဲဟုတ်ကဲ့ဆိုတော့ခဏလေးကျွန်တော်ဖြတ်ပေါ်လိုက်ပြဟိုကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြအောင်ဥပောက်ခင်ကျွန်တော်တရရဲ့ဆွေးနွေးမှာတော်တော်ရှိနေကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်လိုက်ပါမယ်နောက်ထပ်ထပ်ဆွေးနွေးတော့ဗောနော်ဥပောက်ခင်တို့ line ကိုအမြင်နဲ့ကျွန်တော် line mode တင်ထားပါပါတရရဲ့ဆွေးနွေးမဲ့လူတွေကျွန်တော်ဖိတ်ခေါ်ပါမယ်ကျွန်တော်အဓိကကကိုစင်းလုံးတက်တယ်ဆိုတာအားလုံးသိပါတယ်ဆိုတော့ဘယ်လိုဘလောက်တက်နေတယ်ဆိုတဲ့အကြောင်းအရာတွေတဲ့ဟဲ့လားကျွန်တော်တို့အဓိကဘလိုဖြည့်ရှင်းနည်းကိုများကျွန်တော်တို့တော်တော်ရှိနေကစဉ်းစားမိတယ်လေကိုစဉ်းစားမိတဲ့ဖြည့်ရှင်းနည်းပေါ့နော်အဲ့ဒီဖြည့်ရှင်းနည်းလေးတွေကိုအဓိကဆွေးနွေးပေးစေချင်ပါတယ်ကျွန်တော်ပထမဦးဆုံးရခိုင်ပြည်နယ်ကတရရဲ့ဝင်ဆွေးနွေးမဲ့ဦးစောလွင်ဦးစောလွင်ဦးစောလွင်ကကုန်စင်းလုံးကြောက်အောင်ဘာရီနဲ့ဘလို့လုံနိုင်မယ်လို့ထင်ပါတယ်လေခင်ဗျာ
အောင်ကြားဆင်းအောင်လေနမတိကကျွန်တော်ကိုမြလာတဲ့ကကျွန်တော်ဘီလေးအကြလိုက်ရပါတယ်တရင်တခုဟိုတောင်းတူလေသမားတွေကိုတောင်းတူလေသမားတွေကိုဝေထုတ်ကြည့်ဖို့အတွက်ဘီလေး900လား900ဘီလေးလားအပေါ်ဆိုင်ကရိုက်နေနေကြားလိုက်ရပါတယ်အာအပေါ်ရိုက်နေလိုက်တဲ့လိုက်တဲ့ကြောင်းဝေဖန်ပွားမှုဖြစ်စီပါလိမ့်ဝေဖန်ပွားမှုကုန်စည်းနှုန်းထုတ်တက်စီပါလိမ့်နံပါတ်1ဝန်ထမ်းတွေလက်စားတိုးတဲ့အတွေ့အကြုံဝန်ထမ်းတွေလက်စားတိုးရင်ကုမ္ပဏီတွေလက်စားတိုးမှာပဲကုမ္ပဏီတွေလက်စားတိုးရင်အလုပ်သမားတွေနေနေမှာပဲကုန်စည်းနှုန်းကထုတ်တက်မှာပဲနံပါတ်3ကဝင်မဲ့ခေါ်အချမ်းဒီမှာနေမှာငွေမခွာချမှုတွေတရားမဝင်မှောက်ဖို့လုပ်ငန်းတွေအများကြီးရှိနေပါတယ်။ဒါတွေကြောင့်ကျွန်တော်တို့ကုန်စည်နှုန်းတွေလေထုတ်တင်နေရတာ
။ဟုတ်ကဲ့ပါ။
ကုန်စည်နှုန်းတွေထုတ်တင်ချဆင်းအောင်လုပ်လို့ဆိုရင်ဒီနူမှာလေပတ်နေတဲ့ငွေစွန်းအားဖြင့်အပြည့်ကိုရိုက်နှိမ့်ဖို့ချောက်ပေ
း okay ဦးစောလင်ဖုန်းလိုင်းကတော်တော်လေးဆိုးသွားပါပြီအရင်တို့ပထမပိုင်းကောင်းပါတယ်ဦးစောလင်ဖုန်းလိုင်းကိုကျွန်တော်တို့ချလိုက်ပြစီဦးစောလင်ပြောတဲ့သဘောထားလည်းကျွန်တော်ရှင်းမဲ့တင်ပါတယ်ပုံဆွနေမဲ့သူတွေကျွန်တော်တို့အားလုံးပေါ့လေဆွနေကြလူတွေအကုန်လုံးအတက်နိုင်ဆုံးကျွန်တော်တို့လူတွေရှင်းဆွနေကြအောင်ပါကျွန်တော်တို့ရတဲ့အချိန်ကနည်းပါတယ်ဆိုတော့ရတဲ့အချိန်တွင်မှာအတက်နိုင်ဆုံးဆွနေခြင်းတဲ့အကြောင်းအရာကိုကျွန်တော်တို့ဒိုက်ရိုက်ပေါ့လေထိအောင်လို့အတက်နိုင်ဆုံးကြိုးစားဆွနေပေးဖို့ကျွန်တော်ပန်ကြားခြင်းပါတယ်ဆိုတော့ဆရာဦးကမောင်ကြီးကိုကုံစည်းနှုံးတက်တာလားကုံစည်းနှုံးကတက်တာလားဒါမှမဟုတ်ဝင်ငွေကနည်းနေတာလားဆရာဒီတစ်ချက်မှာဘယ်ကိစ္စကအဓိကကြပါလဲဥမာကုန်စင်းနှုန်းကတက်တယ်ဆိုအောင်တော့ဝင်ငွေတွေကဒီကုန်စက်တက်ကုန်စင်းတွေကိုလိုက်ကနိုင်တယ်ဆိုရင်ကောဟိုအခြေအနေကလူတွေစိတ်ညစ်ရတဲ့အခြေအနေမျိုးကာပြီးမှာပေါ့ဆရာအဲ့လိုမဖြစ်နိုင်ဘူးလ
ားအဲနှစ်ခုပါတစ်ခုကတော့ဟိုမှန်ပါတယ်ဟိုလွယ်လွယ်ကတော့ဈေးနှုန်းကတက်လက်တက်တာပေါ့နော်ဈေးနှုန်းတက်တယ်ဈေးနှုန်းတက်တာကဝင်ငွေတက်တာပဲညံလို့ပိုပြောနေကြတာပေါ့တကယ်လို့ဈေးနှုန်းလည်းတက်တယ်ကိုယ့်ရဲ့ဝင်ငွေအတိအကျမကောက်တက်တယ်ဆိုလို့ရှိရင်တော့ပြောစရာမလိုဘူးပေါ့အဲ့တော့ဒီထဲမှာချွင်းကျဲအနေနဲ့တချို့လူတွေကဈေးနှုန်းတက်တာတဲ့ဝင်ငွေပိုတက်တယ်အဲဆိုတဲ့ပုံကူကြီးနည်းနည်းပါးပါးတော့ရှိနိုင်ပါတယ်เนาะဒါများများဆောဆောတော့မရှိနိုင်ပါဘူးအဲ့တော့ဆောဆောနီးတိုင်တွေထွက်လာတယ်ဆိုတာကဝင်ငွေကမတက်ပဲနဲ့เนาะဒီစရိတ်တွေเนาะဒီဈေးနှုန်းတွေကတက်နေလို့ဒါမြည်ရတာပေါ့လေအဲနောက်တစ်ခုတည်းနဲ့ဒီမှာစဉ်းစားရရှိတာကတော့အဲဝင်းဝေကစူဂျုံနေမြစ်ပေါ့လေအခုဆိုင်းနေပါလေတော့ကျင်းရင်စားနိုင်ရတောင်းနိုင်ရတောင်းနိုင်ရဆွေးနိုင်ရတဲ့သူတွေလည်းတွေ့နေရတာပေါ့အဲ့တော့ဒီမှာကတတိယချက်စဉ်းစားစရာဝင်းဝေစူဂျုံနေမြစ်ကွာဟာမှုတွေပို့ပြီးကြီးမားလာသလားဆိုတာလည်းအဲ့ဒါလည်းစဉ်းစားစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ကိုမဲအောင်ဆိုတဲ့သောတာရှင်ကတော့သူကပြည်သူရက်ောက်တင်မြောက်ထားတဲ့အစိုးရအဖွဲ့တွေကအောက်ခြေထိတဲ့ဝင်မစင်းတော့ဖြစ်ရမှန်တွေကိုမသိပဲတင်ပြလာတဲ့ချက်လက်တွေပေါ်မှာပဲဆုံးဖြတ်ရင်တော့အရင်တိုင်းပဲတက်မြက်တဲ့အခြေခံလူဒန်းစားတွေဆင်းရဲပြင်းနဲ့တဲ့နဲ့နေအောင်ပါပါတဲ့ဆိုတော့ကိုစင်းလုံးတွေတည်ငြိမ်အောင်အခြေခံလူဒန်းစားတွေလည်းလူလူသူလူစားနိုင်အောင်နေနိုင်အောင်လို့လို့ရပါတယ်တဲ့လုံနီးတော့သူကမပြောထားပါဘူးလှုပ်တက်ဖို့လှုပ်ရဲဖို့လုံနိုင်ဖို့ပဲလူတယ်လို့ပြောပါတယ်ဘာတွေလှုပ်တက်ရမလဲလှုပ်ရဲရမလဲလုံနိုင်ရမလဲဆိုတာကိုလည်းရှင်းတော့မထားပါဘူးနောက်တော့ရှင်သူကလည်းအီးမေးလ်နဲ့ဆွေးနွေးထားတာမှာသူကတော့အရက် secret hotel လေးရင်အဆင့်မြင့်စားတောက်ဆန်ကြီးတွေဇိမ်ခံကားတင်သွင်းခွင့်စားတဲ့လူချမ်းသာတွေစီကအခွန်ငွေများများရအောင်ရှာပြီးတော့ပြည်သူအများစုနဲ့သက်ဆိုင်တဲ့လုပ်ငန်းတွေကိုအမှန်ကန်လုတ်ကင်စားခြင်းတဲ့ပြည်သူတွေကပြည်သူတွေကိုတတ်မှတ်စည်းနဲ့ဖြန့်ဖြူးဖို့ခံဝန်နဲ့ချထားပေးပြီးမတမာလုတ်ပိုင်ခွင့်ရထားတဲ့လူတွေကိုတိတိယောက်အေးအေးယူအပြစ်ပေးဒါဝန်တိတိတတိရှိရှိဆောင်ရွက်ကြမယ်ဆိုရင်ကုန်စင်းလုံးတွေထိုက်လျောက်ကြလာမယ်လို့ထင်မြင်မိကြောင်းပါတဲ့နောက်တူးပါပဲတော်တော်ရှင်သူကအီးမေးလ်နဲ့ဆွေးနွေးထားတဲ့အထက်မှာတော့သူကအသားစီးတက်တဲ့ဟာကိုအဓိကပြောပါတယ် အသားစီးကြဖို့ဆိုရင်မြို့နယ်စီပင်ကော်မတီကတင့်တင့်နဲ့အရင်းနှီးနဲ့လှုပ်လှုပ်နိုင်မဲ့ license ဈေးတခုသတ်မှတ်ပေးပြီးတော့အသားရောင်းလုပ်တဲ့လူတွေကိုချပေးရမှာပဲ license ဈေးတက်တာတဲ့အတွက်အခုထက်ဈေးကျလာနိုင်တယ်ဆိုပြီးတော့ပြောပါတယ်ဆိုတော့နီလန်တစ်ခုတည်းတော့ဟုတ်ပုံမရဘူးလို့ကျွန်တော်အခုသောရရှင်တွေဆွနေတာရောဆရာတွေဆွနေတာရောမှကျွန်တော်နားလည်မိပါတယ်နောက်ထပ်တည်းဆွနေမယ်သောရရှင်တူကိုဖိတ်ခေါ်ပါမယ်မန္တလေးမြို့အဲမန္တလေးတိုင်းဝန်တွင်းမြို့နယ်ကဥချင်းမြစ်ဥချင်းမြစ်ခေါ်လို့မရသေးပါဘူးဆိုတော့ရန်ကုန်မြို့ကဥကျော်လင်းဥကျော်လင်းခင်ဗျာကုံစင်းလုံးကြအောင်ဘလူနီလန်းတွေနဲ့လုံနိုင်မယ်လို့များဆွနေကြပါသလဲ
ဟုတ်ကဲ့ပြောမယ်ဆိုရင်တော့94နဲ့လောက်ကျွန်တော်အရှုပ်ထုတ်ကြည့်ဖို့ကတခါလေးရှင်းမော်တော်တော်ခက်ပါတယ်နောက်ပြီးတော့လည်းဟိုသဘောလူဖြစ်နေတော့ကျွန်တော်တို့ဒီဥစ္စာကကုံစင်းလုံးတွေကိုစတင်ပြီးတော့တက်အောင်နဲ့ငွေချင်းစိုးဝယ်ကိုပြင်ဆင်အောင်လုပ်သွားတယ်ကျွန်တော်တို့ဥနေဝင်လက်ချက်ပါပဲအဲ့ဒီမှာလည်းနေဆက်ကုံမေးတွေပေါ်လာပြီးတော့မှကျွန်တော်တို့ငွေလဲလုံးတွေကလည်းနေဆက်တွေမှာမျိုးမျိုးဒုက္ခပေးတာခံရတယ်အဲ့ဒီပုံမှာကျွန်တော်တို့ငွေတွေထံမိုးတွေဖောက်ပွားသွားပြီးတော့မှဘာမှငွေမှန်လည်းတန်မိုးမရှိတဲ့ဘဝရောက်သွားတယ်အခုပို့ပြီးတော့ဆိုးသွားတာကဘလို့ကအခွင့်အလမ်းရှားပါသွားပြီးတော့ဝင်ငွေလည်းမထိနိုင်ဘူးအဲ့တော့ကျွန်တော်မြင်လာတော့အခုလက်ငင်းပြောမယ်ဆိုရင်တော့အများကြီးပေါ့ဗျာတစ်ခုပြောမယ်ဆိုရင်တော့ monetary system မှာငွေချင်းစနစ်မှာတောင်းတနေစနစ်ကိုထွက်လာလိမ့်ချာစားပြီးပို့ပြီးတခေါ်ရောက်သွားတယ်ကအဲ့တော့ကျွန်တော်ကတော့ဒီငွေကနေအများကြီးတန်နေထုတ်ပဲဆိုရှိတဲ့ငွေတွေနဲ့ဆင်းလောင်းငွေတွေကပျောက်သွားတယ်အခုဆို change ဆိုခေါ်တယ်အကျွေးဆိုတော့ဘယ်မှာရှာမှမသိတော့ဘူး100တန်းရှာလို့မရဘူး90တန်းရှာလို့မရဘူးအဲ့တော့90တန်းကလည်း100နဲ့စပြီးတင်မလိုက်တာပဲအဲ့တော့ကုန်စည်တို့တွေထူထူတက်စီတာဆင်းလောင်းငွေကြီးတွေပျောက်လို့ပါအဲ့တော့ဘိုးဘာမတော်တော်တောင်းဝင်မကြည့်ပါဘူးဘိုးဘာဆိုတော့ငွေကြွေတွေထုတ်ဖို့တဲ့နိုင်ငံတကာမှာတောင်းဝင်ယူပါတယ်ဘာမှကြီးမတောင်းဝင်ပြီးယူပါဘူးခင်ဗျအဲ့တော့မလို့ကျွန်တော်တို့ငွေကြီးစနစ်ကိုတော့တော်တော်လေးထိန်းကုန်ပြီးတော့မှဒီကုထူတွေကုန်စည်တို့နဲ့ကြောက်ဖို့နောက်စီးပင်းစည်းတွေမှာလည်းအခွန်လူစည်းတွေပျောက်သွားတယ်အခုကစားတဲ့တိုက်တွေဖြစ်ကုန်အဲ့တော့စီးပင်းစည်းတွေမှာလည်းအခွန်လူစည်းတွေဖြစ်နေသူတို့နေရာတွေဈေးကြီးတွေမှာဆိုရင်ဈေးပေါ်တွေဝင်တော့ကိုနေရာပေးပြီးတော့ဆင်းသားတွေနောက်ဆုံးစားတော့နိုင်လို့ဒီအနည်းရွယ်တွေကိုလည်းဈေးပေါ်ပေါ်နဲ့ချရောင်းရင်းလည်းဖြစ်ပါတယ်အဲ့တော့စီးပင်းနေရာကအခွန်တွေတားယူအခုတို့ဒီဈေးတွေတွေဆိုသူတို့ခွန်တွေတားတော့တော့ဟိုမှာသူတို့ဈေးတွေတွေကုန်နေစုံနေတာတက်ကုန်အဲ့တော့ဒီစီးပင်းအားလည်းတော့တစ်ဖက်တလားကိုယ်ရင်းလေးကြောင်းလုံနေပါတယ်လို့လည်းကျွန်တော်တလောက်ပဲဟိုဆင်းပြီးတော့လေးပဲပြောပြရစီခင်ဗျာ
ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဥပဒေခိုင်ဆိုတော့အဓိကကုံစင်းလုံးတက်တယ်ဆိုရင်စားသုံးသူတွေကအဓိကနစ်နာတာပဲစားသုံးသူတွေကအဓိကခံရတာတစ်ဖက်မှာလည်းပဲစားသုံးသူတွေထဲမှာလည်းပဲဒီရောင်းသူဆိုတာရှိမှာပဲဟလာကုံစင်းလုံးတက်တဲ့တန်ကိုရောင်းတဲ့လူတွေလည်းပဲခံရတာပဲဆိုတော့မြန်မာနိုင်ငံတွင်းမှာဟလာပြည်တွင်းလုံလောက်အောင်လူရောင်းတာဝယ်တာမွေးတာမြူတာစိုက်တာပြူတာအဲ့ဒါတွေမလုံလောက်လို့ကုံစင်းလုံးတက်တယ်လို့ရောဥပဒေခိုင်တို့ယူဆပါသလား
ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟာလာဒီမိုးမကြခင်အထိဟာလာကျွန်တော်တို့ပြည်တွင်းမှာလည်းချက်သားတွေဟာလာကျွန်တော်မွေးမြူရေးလုပ်ငန်းတွေလုံလုံလောက်လောက်ထုတ်လုပ်နိုင်တယ်ဟာလာငားဆိုတော့ဒီနေ့မှနည်းနည်းခုနကကျွန်တော်ပြောသလိုငမြစ်ချင်းကငားတွေပေါ့နော်ငမြစ်ချင်းရလို့ငားတွေနည်းနည်းရှားလာတယ်ငားဒါရေတရားဇာတ်ပစ္စည်းတွေနည်းနည်းရှားတယ်ပေါ့အဲ့တော့ဒါပေမဲ့ဂျုံလုံးပြတ်သွားတာမျိုးမဟုတ်ဘူးဟာလာပြည်တွင်းမှာထုတ်လုပ်နိုင်တယ်ဒါပေမဲ့ဈေးနှုန်းကကြီးမြင့်နေတာဟုတ်လားဈေးနှုန်းကကြီးမြင့်နေတဲ့အတွက်ခုနလိုမျိုးပြည်ပကနေတရားမဝင်နိုင်အောင်ဝင်လာတဲ့ဆက်ပြဿနာတွေဖြစ်လာတာဟုတ်လားခုနတလောဥယျာဉ်သိမ်းချက်သားတွေဤခဲချက်သားတွေတွင်းမယ်ဟုတ်လားချက်သားစီ3500အောက်ကိုပြည်သူတွေစားနိုင်အောင်ဆိုတာဒါဒီနည်းစနစ်တွေကလည်းကုန်ဈေးနှုန်းချိန်တဲ့နေရာမှာဒါတုံးလို့ရပါတယ်ပြည်တွင်းမှာလည်းလုံလောက်တယ်ဒါပေမဲ့ခုနပြောသလိုမတန်တဆဈေးနှုန်းတွေတင်နေကြလို့ဟုတ်လားသူတို့ကတော့အမျိုးမျိုးအကြောင်းပြတာပေါ့ဝင်းဝေးအစားဈေးကြီးတာခါညာပေါ့ဒါပေမဲ့ဟာလာဘာပဲပြည်ကဟာလာဒီဒေတာရင်းနိုင်ငံနေနဲ့မသိမင်းရောင်းလို့ရပါတယ
်ဟုတ်ကဲ့ဥပ္ပါโอเคကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့တော်တော်ရှင်တူမတူကတော့စီးပွားရေးအောင်မြင်တဲ့နိုင်ငံတော်မြန်မာမှာတော့အစိုးရပိုင်လုပ်ငန်းကြီးတွေကပူးဆောင်တဲ့နေရာကိုယူထားတော့အမြတ်ကိုတင်ကျင်တိုင်းတင်လို့မရတဲ့အတွက်ကုန်စည်နှုန်းထိန်းလို့ရပါတယ်တဲ့စီးပွားရေးအောင်မြင်တဲ့နိုင်ငံတော်မြန်မာဆိုတော့ကျွန်တော်နိုင်ငံတိုင်းမှာတော့အဲ့လိုမသိပါဘူးခင်ဗျာဒီနိုင်ငံမှာကအစိုးရပိုင်လုပ်ငန်းကြီးတွေကိုပုဂ္ဂလိကလက်ထက်အလိုက်တော့ဘာမှထိန်းချုပ်လို့မရတော့ဘူးတဲ့။ကိုစင်းတို့တည်ငြိမ်ဖို့ကြာဆင်းဖို့အစိုးရကဥဆောင်ပြီးလုပ်မယ်ဆိုရင်လုပ်စရာနီလန်းပေါင်းများစွာရှိတယ်လို့မြင်ပါတယ်တဲ့။နီလန်းပေါင်းများစွာရှိတယ်တော့မှန်ပါပဲ။နီလန်းကလည်းတနီလန်းတော့ဟုတ်ပုံမရတနီလန်းတဲ့တော့ဟုတ်ပုံမရပါဘူး။ဒါပေမဲ့ဆရာဦးကမောင်ညိုအထီးရောက်ဆုံးဆရာရဲ့အထီးရောက်ဆုံးဟလာလက်ရှိမှာကိုပဲနည်းနည်းလေးသိအောင်မှုရှိမယ်ဆိုတော့နီလန်းတစ်ခုဆိုရင်ဆရာဘာများပြောမလဲခင်ဗျ။
ကျွန်တော်ကတော့ကျွန်တော်ဒီစိတ်မျိုးတွေကိုသိပြီးတော့မကြအောင်နော်အဲ့တော့ဟိုပြည်ပတွင်းလိုက်လို့ရှိရင်တော့ဟိုရင်းဖြစ်တယ်ဆိုမှဒါပေမဲ့အဲ့ဒီဇလန်းကဘယ်တော့မှဆုံးမှာမဟုတ်အဲ့တစ်ဖက်ကလည်းဒီပြည်ရင်းကလုပ်ငန်းရှင်တွေကိုအထိုက်လျောက်ကာကွယ်ပေးမှုကလည်းအထိုက်ရှိဖို့လိုတယ်ပေါ့နော်အဲ့တော့အခြေခံကတော့ပါလဲလို့ဆိုရင်
ဆိုတော့ဆွေးနွေးတဲ့အထက်မှာလဲပါတယ်ခင်ဗျာပြောတဲ့အထက်မှာပါတယ်အခြေအချိန်တစ်ခုတော့ပါလဲဆိုတော့ကျွန်တော်တို့ရေထုတ်လုပ်မှုကနေကူနေနေပြီးတယ်เนาะအဲ့တော့တကယ်လို့သာပို့ရှမ်းရှမ်းပေါ့လေပို့ရှမ်းရှမ်းထုတ်လုပ်နိုင်တဲ့အနေအထားမျိုးဆိုရင်တော့ဒီလိုဈေးတက်ချင်လိုက်တဲ့တာမျိုးအမြတ်တင်တာမျိုးအမြတ်များများတင်နေဆိုတာဟာလဲဟိုရောင်းအားတဲ့ဝယ်အားကပုံများနေတော့တင်လို့ရတယ်တကယ်လို့သ မဆိုလို့ရှိရင်ထုတ်လုပ်မှုတွေကျွန်တော်တို့ထိတိယောက်ယောက်ရင်းနှီးမြှုပ်နှံမှုတွေမလုပ်နိုင်သေးဘူးဆိုတဲ့ရေရှည်ကိုကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဆရာမတန်တန်ဖိုးရှိတဲ့ဆွေးနွေးချက်ပါပဲကျွန်တော်နောက်ထပ်တော်တော်ရှင်လူကိုဖိတ်ခေါ်ပါမယ်ကိုကိုကြီးဆိုတော့ကိုကိုကြီးဆိုတော့ကျွန်တော်ရှေ့ကဥပဲထက်ပြီးပြောဥကိုကိုကြီးဥကိုကြီးကရောဘလို့ကုန်စင်းလုံးကြောက်အောင်ဘလို့လုံနိုင်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကြီးဆိုတဲ့ဂျိုင်းသူမြိုင်သလားပဲဗျအဲဒါဆိုတော့ကုန်စင်းလုံးတက်တယ်ဝန်ထမ်းတွေလာတာထုတ်ပေးမယ်ဆိုတော့တမတိုင်ငင်းတွေကကုန်နေတွေတက်ပြီးနေပြီဗျဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့နိုင်ငံတော်မှာဗန္ဒဝေတောက်တော့တင်းတင်းခိုင်ခိုင်မာမာရှိဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့အချို့သောဂုံတွေပွဲစားတွေကသာနာမှုဧပါတယ်သူကိုကျိုးစီဘွားအတွက်ကိုပဲခြေတန်းကိုထားတဲ့အတွက်ကြောင့်ကျွန်တော်တို့ခြေကန်လူတန်းစားတွေအတွက်မှာတကယ်ကြီးအများကြီးရှိပါတယ်ဥပမာပြကိုဘင်းဝင်ကိုဘင်းဟိုဂျပန်ကိုဘင်းငွေတင်ကြီးမှာဆိုရင်သူတစ်မျိုးလုံးပြတ်သွားတာပဲဒါပေမဲ့တခြားမျိုးနယ်တွေကနေလာပြီးတော့မှကိုဘင်းကိုခေါက်ဆဲလာရောက်နေမင်းတို့မျိုးမှာခေါက်ဆဲ၃ချက်ရောင်းသလားဟုတ်တယ်ကျွန်တော်၃ချက်ဒီ၃ချက်ရောင်းရင်ငါတို့၃ချက်ပဲရောင်းပြီးမယ်အဲ၅ချက်မရောင်းဘူးအဲဒီလိုစိတ်ဓာတ်မျိုးတွေရှိဖို့လိုတာပေါ့ဗျာအဲနောက်ပြီးတော့မှဟိုကျွန်တော်တို့ရေနံသိန်းညာတပီးပါဘူးဒေါ်လာ50လောက်အောက်ကိုရောက်သွားတော့လေအဲဓာတ်ကြီးဈေးတွေကျတာပဲဗျာဒါပေမဲ့ကားသမားတွေရောစီးပုံတွေရောချမပြီးဘူးဗျာနောက်ကက်တာဗမာပြည်မှာလည်းကြောင်းပြန်ချိုးကြမယ်ဥစားဥမာဒေါ်လာကြီးတက်တယ်ဆိုရင်ရွှေစည်းကြမယ်ရွှေစည်းတက်တယ်ဆိုရင်ဒေါ်လာကြီးကြမယ်ဒီမှာတော့မဟုတ်ဘူးတော်လာကြည့်တဲ့လို့ရှိရင်လည်းရွှေကြီးရဲ့လိုက်တက်တယ်ဗျာကျွန်တော်ကြီးခိုင်ခိုင်မာမာရှိတဲ့အတွက်ကြောင့်မို့အဲကျွန်တော်တို့မှာထည့်ခဲ့တဲ့အများကြီးရှိတာပေါ့ဗျာ
ဟုတ်ကဲ့
နောက်ပြီးတော့လူတွေကောလာဟာလာကိုလည်းနည်းနည်းလေးအဲချင်းချင်းတင်းတင်းနားဆွင့်ပြီးနေတတ်ဖို့လိုတာပေါ့ဗျာကောလာဟာလာဆိုရင်မယုံဘူးပေါ့ဗျာ
ဟုတ်ကဲ့
အဲနောက်ပြီးတော့ဗျာဖုန်းတွေပေါ်လာတယ်ဗျာဖုန်းတွေပေါ်လာတော့ဒီပိုဈေးတွေပေါ့ဗျာဘီယာတောက်ရှင်တယ်ဗျာလူတွေအကုန်လုံးအဲဟိုစားတော့ဆိုင်တာတော့ဆိုင်နေတယ်ဗျာ Facebook တုံးနေတယ်ဗျာဒီလိုအပူဈေးတွေကလည်းကျွန်တော်ပါလာတော့သူတို့ရတဲ့ဝင်ငွေနဲ့မလောက်မငှဖြစ်တဲ့ကိစ္စတွေဓာရီလည်းပါတယ်ဥကြော်သိရင
်ဟုတ်ကဲ့ပါဦးကူကြီး
ချားတော့ချားတော့ကျွန်တော်ဘာမှပြောကြာမရှိတော့ပါဘူး
ဟုတ်ကဲ့ပါခင်ဗျာ
နိုင်ငံမှာတော့မြန်မာမျိုးသားတွေပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းများများရှိဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပါပဲခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆိုဥဖောက်ဥခိုင်တို့ဇာတုံသူအခွင့်ရေးကောက်ွယ်ရေးအဖွဲ့တို့ဘာလို့ဆွံ့ရွေးကြတာတွေရှိတယ်လို့ကျွန်တော်သိထားပါတယ်အစိုးရတာဝန်ရှိသူတွေဘက်ကဥဖောက်ဥခိုင်တို့ဘက်ကကိုယ်စီလုံးကြာစင်ရေးအကြံပေးတင်ပြတဲ့တစ်ချက်နဲ့ချက်များရှိပါလားခင်ဗျာ
ကျွန်တော်တို့ကတော့လောလောဆယ်တော့ဟိုတရားဝင်တင်ပြထားတာတော့မရှိပါဘူးဟုတ်လားဟိုဒီကုန်စင်းလုံးကြီးနေတာလဲဒါတနည်းအားဖြင့်ကျွန်တော်တို့ကစားသုံးသူအခွင့်အရေးချိုးောက်တာပဲပေါ့နော်အဲ့တော့ဒီကကတော့ဘယ်လိုပြောသလိုလားဝန်ထမ်းတွေလောက်ကိုကိစ္စတွေမှာကျွန်တော်တို့အရင်တော့အကြံပေးဘူးပါတယ်အရင်အစိုးရလက်ထက်မှာဝန်ထမ်းတွေဟိုဟုတ်လားငွေပေးမဲ့ဒါသာငွေကြေးပေးမဲ့အစားငွေတိုးပေးမဲ့အစားအဲ့ကျွန်တော်တို့မဆာလာလက်ထက်တုန်းကလိုမျိုးဟုတ်လားဟုတ်လားဆန်ဆက်နေပြီဒါမှမဟုတ်ဆန်တဲ့အစီနပိတ်တာအဲ့လိုမျိုးကျွန်တော်တို့ဒီတတ်တို့ဘာလို့မှရရှင်ပေးတယ်လို့မျိုးထောက်ပံ့တာဒါကုန်စည်နှုန်းထိန်းထားတာရောက်တယ်ပေါ့အဲ့လိုအကြံပေးဘူးပါလေ
ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်တို့အကြံပေးတာကိုလည်းအစိုးရလုပ်ချင်မှလုပ်တာဟောအဲ့ဒါကြောင့်လည်းကျွန်တော်တို့ဘက်ကအခုအစိုးရအသက်ကတော့ဘယ်လိုသဘောထားမှန်းမသိဘူးပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးကမောင်ညိုခုနကတော့ဆွနေတဲ့တဲမှာဆရာကတော့ရေရှည်ဟာရေတိုးကုထုံးတွေထက်ရေရှည်မှာလှုပ်ဖို့လိုတယ်ဆိုတာရောက်ကမောင်ကျဆွနေတာရှိပါတယ်ကျွန်တော်စဉ်းစားမိတာတကူကကုံစင်းနှုံးကြအောင်လုပ်နိုင်ဒါမှမဟုတ်လေကုံစင်းနှုံးကအရန်မတက်ဖ ೇನೆ တီတီညင်ညင်လေးဖြစ်နေလူတွေကျဉ်တ်မယ်လူတွေကပျော်မယ်ဆိုတော့လူတွေကျဉ်တ်မဲ့ကိစ္စကလူတွေပျော်မဲ့ကိစ္စကအစိုးရတောင်းဝန်ရှိတဲ့လူတွေကမလှုပ်ချင်တာကြောင့်မဖြစ်တာလို့ကျွန်တော်ကတော့မထင်ဘူးလှုပ်တော့လှုပ်ချင်လိမ့်မယ်ဒါပေမဲ့ဘလို့လုံးရမယ်မှန်းမသိဖြစ်နေတာလားဆရာဘလို့မြင်ပါတယ်ဆရာ
အဲဒုမဟာရောဗျာကဘာခေါ်မလဲခေါင်းစဉ်ကြီးများတာပေါ့နော် အဲဥမာရန်ကုန်တခုလေးဝယ်ကြည့်မယ်ပြောမှဆိုရင်စောစောပြောတဲ့ဈေးနှုန်းကြီးတဲ့ဟာတခုဘတ်စကားတွေချက်တဲ့ဟာကတခုလမ်းမြောင်းနေပိတ်တာတခုပေါ့စသဖြင့်သူ့မှာတော့ခေါင်းစဉ်တွေအများကြီးရှိတာပေါ့ဒီခေါင်းစဉ်တွေအများကြီးရှိပြီးတော့ကိုင်နိုင်တဲ့သူလုံနိုင်တဲ့သူကသိများများဆဆမရှိဘူးဒါအစိုးရဌာနတွေမှာပဲကြည်ကြည်ပုဂ္ဂလိကမှာပဲကြည်ကြည်ပေါ့အဲ့တော့လုံချင်တော်လည်းပဲလုံချင်တဲ့စေတနာရှိတော်လည်းပဲလုံနိုင်တဲ့အခြေအနေမရှိတာလို့အဲ့လိုနားလေအဲတကယ်တမ်းဒီကိစ္စတွေကသွားသွားပြောလို့ပေါ့ဒီအခွန်လို့ဈေးဆိုတာကိုလုံးကတော့ပေါ်ခဲ့ဘူးတာပေါ့အဲခုတော့အဲ့ဒါလေးပဲပျောက်လို့ပျောက်ပါမှတော့မသိဘူးဒါလေးတွေအခွန်လို့ဈေးလို့ခံလို့ဆိုအတိုက်တာတစ်ခုတည
်းထောက်ကူဖြစ်တယ်ပေါ့
ခါမျိုးလေးပေါ့ဒါမျိုးလေးတွေကယာယီပေါ့နော်ယာယီနဲ့လုံနိုင်တာတွေရှိပါတယ်ဟု
တ်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့ဆွေးနွေးချက်တွေထဲမှာခုနဆရာတို့ဆွေးနွေးချက်တွေနဲ့သဘောတူတာတွေပါပါတယ်ငွေကြေးဖောင်းပွားမှုကြောင့်ဖြစ်တယ်လို့ဆွေးနွေးတာရှိပါတယ်မြန်မာငွေကြေးတန်ဖိုးမြင့်တက်လာအောင်လုပ်နိုင်မှာကိုယ်စင်းတို့မြင့်တက်တာကိုကောင်းကောင်းထင်ထုတ်နိုင်မယ်လို့ထင်တယ်ဆိုပြီးဆွေးနွေးတာရှိပါတယ်အစိုးရကိုယ်တိုင်ကုန်စင်းနဲ့ထိတွေ့ပြီးတော့ဘယ်လိုလုပ်ရင်ကုန်စင်းတို့ကြာနိုင်မလဲဘယ်ဟာကပေါက်စီဘယ်လိုအခွန်အခတည်ယူပို့ဆောင်ကအဖြေတွေတွက်ချက်ပြီးတော့ကုန်တယ်တွေကိုအစိုးရတယောက်အစိုးရအနေနဲ့မြို့ရောတော်ရောမကြံတစည်းတည်းရောင်းဝယ်နိုင်အောင်လုပ်ပေးရမယ်တဲ့ပြည်ပကိုစံတင်ပို့ဖို့တဲ့ပြည်တွင်းမှာအရန်ဆန်လုံလောက်အောင်ရင်ထားရမယ်စပားဆိုင်တောင်သူတွေရဲ့အခက်အခဲမွေးရမေးရမယ်မွေးမြူရလဲအစိုးရကအကောင့်တွေဖော်ပြရမယ်စသည်အားဖြင့်ထိုင်းလူမျိုးအစိုးရကကုန်တယ်တွေကိုဈေးကွက်ရှာပေးရမယ်ဆိုတဲ့ဆွေးနွေးချက်မျိုးလည်းရှိပါတယ်စံစပားစီလေယာတန်းကအခြေခံစားသုံးကုန်စည်တွေထုတ်လုပ်မှုတိုးတက်မြန်မာနေစေဖို့အရင်းနှီးနှီးပညာစသည်စဉ်စဉ်မပြတ်ပံ့ပိုးပါတဲ့ဆိုတော့ထုတ်လို့ရေထုတ်လုပ်မှုမြင့်အောင်လုပ်ပါဆိုပြီးတော့ဆွေးနွေးတာမျိုးလည်းရှိပါတယ်ကုန်တယ်ကုန်ရှော့ချလိုက်တဲ့ချက်ချင်းကုန်စည်တွေထိုးကျသွားမယ်ဆိုပြီးတော့ဆွေးနွေးတာလည်းရှိပါတယ်ကုန်စင်းတို့ကြောက်ထိမ့်ချုံမှရမယ်လို့ဆွေးနွေးတာလည်းရှိပါတယ်ကျွန်တော်ဆရာတို့နောက်တဲ့ဘောတော့ခတ်တူတူလေးကျွန်တော်အပြေပါကျွန်တော်တို့အချိန်တစ်မိနစ်လောက်ပဲရှိပြတော့တယ်ဥပောက်ဥခိုင်ကုန်စင်းတို့ကြောက်ဖို့အတွက်ထိမ့်ချုံတာကလုံလောက်တဲ့အဖြေလားဥပောက်ဥခိုင်လိုင်းကြားတယ်ထင်ပါရဲ့ဆောက
်ဟုတ်ကဲ
့ဟုတ်ကဲ့မရနိုင်ဆောက်ကမောင်ကြီးကုန်စင်းတို့ကြောက်ဖို့အတွက်ထိမ့်ချုံလို့ရပါမလားဆရာ
မရဘူးရဆရာဟုတ်အဲဘယ်လိုမှမဖြစ်နိုင်ဘူးအရင်တွေ့ကြုံရတာပူပူပဲဆိုးသွားတာရှိရတယ်။ကြောင်ရောင်းတာနဲ့တိတိရောင်းတာနဲ့ဒါပဲရှိတယ
်။ဟုတ်ဒါပေမဲ့လုံးလုံးလွတ်ပေးထားတာကရောအဖြေလားဆရာ
။ကြောင်လုံးလုံးလွတ်ပေးထားသွားဟိုဝယ်လွားရောင်းလို့ရအောင်ပေါ့လေ။ဝယ်လွားရောင်းလို့အားမှအဲလွတ်ပေးထားတယ်ဆိုတာရောင်းလို့အားရောင်းတဲ့ဘက်ကမြင့်ပေးတဲ့ဟာမျိုးလူချင်းတာပေါ့။ရောင်းတဲ့ဘက်ကမြင့်ပေးတဲ့နည်းမျိုးပဲဖြစ်စေတယ်လား။အဲ့ဒါဟိုရောင်းတာကိုထိန်းတာလည်းမဖြစ်နိုင်ဘူး။ဝယ်တာကိုထိန်းဖို့လည်းမဖြစ်နိုင်ဘူး။ရောင်းတဲ့ဘက်ကမြန်မာနိုင်ငံလေးနဲ့ခြုံပြီးပြောမှဆိုရင်ထုတ်လို့မကနေငိုနေနေသေးတာ
ဟုတ်ကဲ့ထုတ်လို့မကြည့်တ
ာစိုက်ပြူးကြီးကိုမကြခဏပြောလို့ရှိရတကယ်တကယ်စိုက်ပြူးကြီးမှာယင်းနိမြုပ်နန္ဒာဘာမှမရှိဘူ
းဟုတ်ကဲ့
ဒီတွင်ကယင်းနိမြုပ်နန္ဒာနည်းတယ်ပြပယင်းနိမြုပ်နန္ဒာလည်းနည်းတယ်ပေါ့အဲ
့တော့စိုက်
ပြူးကြီးထွက်ကုန်ဆိုတာလည်းတကယ်တကယ်ကျတော့မလုံတော့ဘူးပေါ့နော်နေနေလားတွေ့ရလား
ဟုတ်ကဲ့ကျွန်တော် Facebook ကနေဆွေးနွေးထားတဲ့တော်တော်ရှင်တူရဲ့မှတ်ချက်နောက်ဆုံးပြောပြချင်ပါတယ်ကျမဈေးဝယ်တဲ့ရောင်းတဲ့လူကဘာပြောတယ်မှတ်လဲတဲ့ဒီမိုကရေစီခေတ်ရောင်းကျင်တဲ့ဈေးနဲ့ရောင်းလို့ရတယ်တဲ့ Facebook သောတာရှင်တူရဲ့ဆွေးနွေးချက်ကိုပြောပြရတဲ့ဒီကနေ့အစီအစဉ်ကိုဒီမှာပဲဒီကုန်းချုပ်ပါတယ်။ပင်နဲ့ဆွေးနွေးပေးသူနားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုကြကြသိန်းဆွေးနွေးတင်ဆက်တဲ့ဒါရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုနန်းလောင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဗူလ်မြို့တော်မှာဒီကနေ့ဆန္ဒပြပွဲကြီးတစ်ခုအတွင်းအင်အားပြင်းဘုံးတလုံးပေါက်ကွဲတာကြောင့်လူ62ဦးထက်မနည်းသေဆုံးပြီးတော့200ကျော်ဒဏ်ရာရသွားတယ်လို့ကျွမ်းမရုံဝန်ကြီးဌာနပြောခွင့်ရမိုဟာမက်အစ္စမေလ်ကာဝါစီက VOA ကိုပြောပါရယ်တွေ့တမ်းမှုစီစဉ်ထားတဲ့လက်ရှိမီဂျိုတွေကိုစင်ရသားအများစုရှိရာနိုင်ငံအလဲပိုင်းဘာမီယန်ပြည်နယ်ကနေဖြတ်ပြီးတော့တွေ့တမ်းမေးဖို့ထောင်နဲ့ချီတဲ့ဟာဇာရစ်လူနေစုတွေကကာဗူလ်မြို့တော်မှာချီတက်ဆန္ဒပြနေကြတာပါအခင်းဖြစ်တဲ့နေရာမှာဘုံနံကြောင့်သေဆုံးသွားသူတွေရဲ့အလောင်းတွေကိုတွေ့မြင်ခဲ့ရတယ်လို့မျက်မြင်တွေနဲ့တင်းတင်းထောက်တွေကပြောပါရယ်ဒီလိုရဟာအသေးခံမုံခွဲသူရဲ့လက်ချက်ဖြစ်ပုံရပါတယ်။တိဆုံးနေအရေးအတွက်တိုးလာနိုင်တယ်လို့အာဖဂန်တပ်ဝန်ရှိသူတွေကပြောပါတယ်။ဖောက်ခွဲမှုရဲ့လက်သေးအဖြစ်ဘယ်သူမှအကျဉ်းချတာမျိုးမရှိသေးပါဘူး။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာတော့မယ်ဟီလာရီကလင်တန်ကတူးနဲ့တွဲပြီးတော့ရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းအဖြစ်ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှ Tim Kaine ကိုရွေးချယ်လိုက်ပါတယ်ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမဟောင်း Tim Kaine ကပြင်းစရာကောင်းသူတူဖြစ်ပြီးသူ့ကိုယ်သူပုံဖော်ပြောဆိုပေမဲ့ Miss Clinton ကတော့သူ့အတွက်အဲ့ဒါကပြဿနာမရှိဘူးလို့ဆိုပါတယ်သူဟာအလဲအလတ်သဘောထားရှိသူတူဖြစ်တာကြောင့်လေ Donald Trump ကိုမကြိုက်တဲ့မဲဆန္ဒရှင်တွေ Miss Clinton ကိုမဲပေးဖို့အခက်တွေ့နေကြတဲ့မဲဆန္ဒရှင်တွေကိုစီရင်နိုင်မဲ့အလားအလာရှိပါတယ်သူဟာဖယ်ရွေးကောက်ပွဲကို မှမရှုံးဘူးတဲ့အကြောင်းကပအစင်တမီမြို့တော်ဝန်အုပ်ချုပ်ရေးမှူးအထက်လွတ်တော်အမဖြစ်ပြီးသူတိဖို့နည်းအထက်လွတ်တော်အမတွေထဲမှာလေးစားစရာအကောင်ဆုံးသူဖြစ်တဲ့အကြောင်း Miss Clinton က CBS သတင်းဌာနကိုပြောပါရရှင
်သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှူးကမတ်ဆူမွန်ဖြစ်ပြီးတော့ engineer ကတော့ Richard Smith ဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9:00နာရီကနေ 10:00 နာရီထိ line kilometer 24 25 32 50 နဲ့ line kilometer 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.